Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ12ရက်နေ့ဗုဒ္ဓနေ့နဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုနောက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင်
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံဖာဂါဆန်မြို့မှာအရေးပေါ်အခြေအနေကြီးညာထားပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းဘုံခွဲတိုက်ခိုက်မှုကြောင့်လူ49ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံကရေပြေကယ်ဆယ်ရေးအတွက်နိုင်ငံတကာကအကူအညီတွေတိုးမြှင့်ဆောင်ရွက်နေပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဥဆမ်မဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဒီမနက်ခင်တော်ရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့မြန်မာတပ်မတော်ထိပ်ပိုင်တပ်မတော်အရာရှိတွေဟာဒီရက်ပိုင်းမှာအငိမ့်စားယူပြီး2015ရွေးကောက်ပွဲဝင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းဒါအပြင်မြန်မာရေပေးဒုက္ခသည်တွေအတွက် WFP ကစာနယ်ရိက္ခာတွေပြင်ဆင်နေပြီး USA ကတော့ American Dollar 6သိန်းလူဒန်းသွားမှာဖြစ်ပါတယ်ရှင
်။ And now $600,000 in humanitarian assistance to support flood relief efforts in Burma.
ပြေဆောင်တော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ဩဂုတ်လ17ရက်နေ့ကနေစပြီးထိုင်းနဲ့မြန်မာနိုင်ငံသားတွေဟာအပြန်အလှန်ခီးသွားဖို့ပြည်ဝင်ခွင့်ဗီဇာတောင်းဆရာမလို့တဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ခုအရင်ဆုံးတော့ထိုက်တန်းရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆံမိုးဝေတို့ကကြီးညာပေးကြပါအောင်ရှင
်အမေရိကန်နိုင်ငံ11မစ်ဇူရီပြည်နယ်ဖာဂါဆန်မြို့မှာဆက်ကြောတဲ့အရွယ်လူမဲတူကိုလူပြူရဲအရာရှိကတနက်နေ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့တနည်းပြနစ်ပတ်လည်နေ့မှာအကြမ်းဖက်ဆူပူမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒုတိယနေ့အဖြစ်အကြမ်းဖက်ဆူပူမှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့အတွက်အင်္ဂါနေ့အထိအရေးပေါ်အခြေအနေကြီးညာထားပါတယ်စင်လူးဝစ်မြို့လယ်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေပလင်းနေနဲ့ပြစ်ပောက်ခဲ့တဲ့အတွက်ဆန္ဒပြသူ200,000လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံပေးမယ့်အရေးအရာရှိတွေအမိန့်ကိုမနာခံတဲ့သူတို့လုံဆော်သူတွေအနေနဲ့ဖန်စီထင်းထင်းခံရမယ်လို့ Twitter လူမှုကွန်ရက်ကတဆင့်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။ Ferguson မြို့လမ်းမတွေပေါ်မှာလူမဲဆန္ဒပြသူတွေနဲ့အဓိကယုံဝတ်ဆောင်နေအပြည့်ဝတ်ဆင်ထားကြတဲ့ရဲတပ်ဖွဲ့ဝင်တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အထက်ကိုသူတို့ကိုသူတို့ Oath Keepers လို့ခေါ်တဲ့လူပြူစစ်သွေးကြောအုပ်စုတွေကကြီးကအင်ကြီးတွေဝတ်ဆင်ပြီး Rifle တနတ်တွေ Pistol တွေနဲ့ဝင်ရောက်လာတဲ့အတွက်အခြေအနေတွေဟာပုံမရှုပ်ထွေးလာခဲ့ပါတယ်။သူတို့အနေနဲ့အကြမ်းဖက်စူပူလူရဲသူတွေလက်ကနေ Ferguson မြို့ကစီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးဖို့ရောက်လာခြင်းဖြစ်ကြောင်းအစိုးရကိုဆန့်ကျင်တဲ့အဲ့ဒီတက်ကြွလှုပ်ရှားသူတွေကပြောပေမဲ့ St. Louis ခရိုင်ရဲမှူးကြီး John Belmar ကတော့သူတို့အနေနဲ့အဲ့ဒီလိုလာဖို့မလိုအကြောင်းနဲ့သူတို့လာတာဟာအခြေအနေတွေကိုပုံမဆိုးဝါးစေတယ်လို့ပြောပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘော်နိုပြည်နယ်ကလူစီကားရဈေးတစ်ခုတင်းမှာဖောက်ဘုံခွဲတိုက်ခတ်မှုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ49ဦးသေဆုံးပြီးတော့တခြားလူဒါဇင်ပေါင်းများစွာဒဏ်ရာရရှိသွားခဲ့ပါတယ်။ပောက်ကွဲမှုဟာဆဘွန်ဂရီမြို့မှာတပတ်တခါရောက်တဲ့ဈေးအတွင်းအင်္ဂါနေ့နေ့ခင်းပိုင်းမှာဖြစ်ပွားခဲ့တာပါ။ဘဲဖွဲ့စည်းကမှာတော့ဒီတိုက်ခတ်မှုကိုသူတို့စီစဉ်ဆောင်ရွက်တာဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။လုံခြုံရေးပိုင်းဆိုင်ရာအာဏာပိုင်တွေကတော့ဘူကိုဟာရမ်အစ္စလာမစ်အကြမ်းဖက်အဖွဲ့အစည်းပေါ်တန်တရားအရှိဆုံးဖြစ်တယ်လို့ပြောကြပါတယ်။ဒီအဖွဲ့ဟာပြီးခဲ့တဲ့နှစ်တွေအတွင်းဘုံဖောက်ခွဲတိုက်ခတ်မှုတွေပြန်ပြီးဆွေးနွေးတာလူတွေတေဆုံးခဲ့ရတဲ့အထိစီးနင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တာပါ။နိုင်ငံမြောက်ပိုင်းမှာမွတ်စလင်ဘာသာဝင်အများစုနဲ့တောင်ပိုင်းမှာရှိတဲ့ခရစ်ယာန်ဘာသာဝင်အများစုနေထိုင်ကြပြီးတော့ကွဲပြားနေတဲ့နိုင်ဂျီးရီးယားနိုင်ငံတစ်ခွတ်မှာရှာရီယာအစ္စလာမ်ဘာသာရေးဥပဒေကိုတင်းတင်းကြပ်ကြပ်လိုက်နာပြဋ္ဌာန်းလိုတယ်ဆိုပြီးတော့ဘူကိုဟာရမ်အဖွဲ့ကပြောဆိုထားပါတယ်။တင်းငွေနေနေတို့ကလည်းစပွန်ကရီမြို့အနီးမှာဘိုကိုဟာရမ်အဖွဲ့ကခြုံခိုတိုက်ခတ်မှုတစ်ခုပြုလုပ်ခဲ့ပြီးတော့လူ၄ယောက်ကိုတပ်ပစ်လိုက်ခါတခြားလူ၅ယောက်ကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်
။နိုင်ငံတကာကကွန်ပျူတာအတွင်းကသတင်းအချက်အလက်တွေကိုခိုးယူသူဟက်ကာတွေနဲ့အစုရှယ်ယာဝယ်သူတွေကအတွင်းသတင်းတွေကိုခိုးယူခဲ့ပြီးတရားမဝင်အများအစွန်ဒေါ်လာတန်100လောက်ထိရရှိအောင်လုပ်ဆောင်ခဲ့တယ်လို့အမေရိကန်အရာရှိတွေကစွပ်စွဲပြောကြားလိုက်ပါတယ်ဒီကိစ္စမှာအခုလိုစွပ်စွဲတာဟာအလားတူအမှုမျိုးမှာအကြီးမားဆုံးဖြစ်တယ်လို့နယူးဂျာစီပြည်နယ်မှာရှိတဲ့ပြည်ထောင်စုအစိုးရအာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့ယူကရိန်းနိုင်ငံတို့ကလူ9ဦးကိုမတရားလိမ်လည်မှုနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း20ကျော်ကိုလည်းအဲ့ဒီအမှုနဲ့ဆက်နွယ်တဲ့တရားမမှုတွေနဲ့ဆွဲချက်တင်ခံထားရတယ်လို့ဆိုပါတယ်။သတင်းအချက်အလက်ထုတ်ပြန်တဲ့ကုမ္ပဏီတွေထံကငွေကြေးနဲ့တခြားသတင်းအချက်အလက်တွေကိုဟက်ကာတွေကခိုးယူခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီအချက်အလက်တွေခိုးယူခဲ့တဲ့အတွက်အစုရှယ်ယာတွေအပြင်ကိုထုတ်မရောခင်သူတို့အနေနဲ့အတွင်းသတင်းတွေရယူခဲ့တဲ့အတွက်အယောင်ဝယ်လုပ်တဲ့နေရာမှာတရားမဝင်တဲ့နီးနဲ့အမျှအစွန်းအများကြီးရအောင်လှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်သူတို့နာမည်မပေါ်အောင်တခြားသူတွေကိုနာမည်ခန့်ခိုင်းပြီး ငွေကြေးတရားမဝင်လွှဲပြောင်းမှုတွေလည်းလှုပ်ဆောင်ခဲ့တယ်လို့ဆွေးချက်တင်ခံထားကြရပါတယ
်။ IS Islamic State သူကြောအဖွဲ့နဲ့ပူးပေါင်းမှုစ조사ခဲ့တဲ့ပြစ်မှုနဲ့ American ပြည်ထောင်စု Mississippi ပြည်နယ်ကလူငယ်ဇုံတွေတွေကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အသက်22နှစ်အရွယ်မူဟာမက်ဒါခလာလာနဲ့သူနဲ့ဆွေးဆက်ထားသူအသက်20အရွယ်ဂျေလင်ယန်းတို့ကို Mississippi ပြည်နယ် Golden Triangle လေးစိတ်မှာ FBI အဖွဲ့ကဖမ်းဆီးလိုက်တာပါ။သူတို့ဟာအဲ့ဒီလေးစိတ်ကနေအမ်စတာဒန်ကိုထွက်ခွာသွားတဲ့လေယာဉ်နဲ့လိုက်ပါဖို့ပြင်ဆင်နေပြီးတော့နောက်တစ်ဆင့်တူရကီနိုင်ငံအစ္စတန်ဘူးမြို့ကိုဆက်လက်တွားရောက်ကြမှာဖြစ်တယ်လို့သိရပါတယ်။သူတို့ကို IS Islamic စစ်သွေးကြောအဖွဲ့နဲ့ပူးပေါင်းကြံစီမှုရုပ်ဝတ္ထုပစ္စည်းအကူအညီပေးထောက်ပံ့မှုနဲ့ဆွဲချက်တင်ထားပါတယ်။ဖမ်းဆီးလိုက်ပြီးတဲ့နောက်သူတို့နှစ်ဦးစလုံးကပြစ်မှုကျူးလွန်ကြောင်းဝန်ခံထွက်ဆိုခဲ့ကြောင်း FBI တာဝန်ရှိသူတွေကပြောပါတယ်။ရာဇဝတ်မှုဖွင့်တဲ့တိုင်ကြားချက်မှာသူတို့နှစ်ဦးစလုံးဟာလျှို့ဝှက်ထားတဲ့ FBI agent တွေနဲ့ internet online ကတဆင့်အဆက်အသွယ်ပြုလုပ်ခဲ့ပြီးတော့အချင်းချင်းထုတ်ဖော်ပြောဆိုခဲ့ကြပြီးသူတို့ဟာအကြမ်းဖက်အုပ်စုကိုထောက်ပံ့ပေးဖို့အတွက်ဆီးရီးယားနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့လည်းဆိုပါတယ်။လွန်ခဲ့တဲ့လအတော်ကြာကလေးကရန်ဟာလူမှုမီဒီယာကတဆင့် FBI လျှို့ဝှက် agent တွေကိုသူတို့အနေနဲ့ IS Islamic စစ်သွေးကြောအဖွဲ့နဲ့တွားရောက်ပြီးတော့ဆက်သွယ်ဖို့ကိစ္စကိုငွေစုနေတဲ့အကြောင်းနောက်ပိုင်းမှာအလုပ်ကံရရှိပြီးတော့လင်းလက်မဖို့ရတဲ့အထိငွေစုဆောင်ခဲ့ကြပါတယ်။သူမနဲ့နေထိုင်ခဲ့တဲ့မွတ်စလင်အတိုင်းဝိုင်းကသူတို့ရဲ့အပြောကတော့သူတို့အနေနဲ့အဲ့ဒီအစီအစဉ်ကိုသဘောမတူဘူးလို့ IS Islamic အဖွဲ့ကလည်းမထောက်ခံကြဘူးလို့ FBI agent ကိုတကြိမ်တခါကပြောခဲ့ဘူးလေလို့သိရပါတယ်ခင်ဗျာ
။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံအတွင်းရေပေးတာအဆိုးအဝါဆုံးရင်ဆိုင်နေရတဲ့ဘေးဒုက္ခရောက်နေသူတွေအတွက်မြန်မာနိုင်ငံအတွက်မှာရှိနေတဲ့လူမှုကူညီရေးအသင်းအဖွဲ့တွေကတက်နိုင်တဲ့ဘက်ကနေဝိုင်းဝန်းကူညီလှုပ်ဆောင်ပေးနေကြတဲ့အချိန်မှာပဲနိုင်ငံတကာကအကူအညီအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းလိုအပ်တဲ့အကူအညီတွေကိုအထုတ်လိုက်ပို့ပေးနေကြပါတယ်။ရေပိတာအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေကလူဦးရေ၄သိန်းခွဲနီးပါးအတွက်လိုအပ်နေတဲ့အကူအညီတွေကိုမြန်မာအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသခံလူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေတယ်လို့ WFP ကမ္ဘာ့ဆန္ဒရေးခါအဖွဲ့ကြီးကဩဂုတ်လ17ရက်နေ့မှာသတင်းထုတ်ပြန်ကြောင်းကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ်။ပို့ပေးနေတဲ့အရေးပေါ်အကူအညီတွေထဲမှာတလစာ၊ဆန်၊ကလပဲ၊စားသုံးစီ၊စားနဲ့တချို့နေရာတွေမှာဆိုရင်ခွန်အားပြည့်စေတဲ့ဘစ်ကစ်မုန့်တစ်ပတ်စာကိုဝင်ကပေးခဲ့တယ်လို့ဆိုပါတယ်။အခုအချိန်ထိတော့လူပေါင်း3,300လူပေါင်း23,300အတွက်ဆန္ဒရေးခါအကူအညီတွေပို့ပေးပြီးဖြစ်တယ်လို့ဆိုပါတယ်။အခုအချိန်မှာတော့ဆန္ဒရေးခါအပြင်တောက်သုံးရေတန့်နဲ့ဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသအနှံ့မှာကဲဆယ်ကူညီရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့စေတနာဝန်ထမ်းတွေကပြောပါတယ်။ဒီတော့တွင်စင်ကာပူနိုင်ငံချက်ချင်းဒီအဖွဲ့ကလည်းမြန်မာနိုင်ငံကရေဘေးဒုက္ခသည်တွေအတွက်လက်ရှိသူတို့လှူထားတဲ့အမေရိကန်ဒေါ်လာ3,000,000အပြင်နောက်ထပ်အကူအညီတွေထပ်ပေးနိုင်ဖို့တလကြာရန်ပုံငွေရှာပွဲကိုအင်္ဂါနေ့ကစတင်လိုက်ပြီဖြစ်ပါတယ်။စင်ကာပူချက်ချင်းဒီအဖွဲ့ကကိုယ်စားလှယ်တွေဟာရေဘေးဒဏ်အဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေထဲမှာပါဝင်တဲ့အေယာဝတီတိုင်းဒေသကြီးအတွင်းကညောင်တုံးမြို့နဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကတိုက်ကြီးမြို့တို့ကိုတရက်ခရီးသွားရောက်လေ့လာခဲ့ပြီးအကူအညီလိုအပ်တဲ့သူတွေထပ်တိုးလာအောင်မယ်ဆိုတာကိုအကဲခတ်မိတဲ့အတွက်ရန်ပုံငွေထပ်ရှာကြခြင်းဖြစ်ကြောင်းချက်ချင်းဤအဖွဲ့အကြီးအကဲဘန်ဂျမင်ဝီလျံစ်ကပြောပါတယ
်။တရုတ်နိုင်ငံရဲ့ငွေကြေးတံပိုးကိုတရုတ်ဘဟုဘဏ်ကအင်္ဂါနေ့မှာနှစ်ရာခိုင်နှုန်းလျှော့ချလိုက်ပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ပြည်ပပုတ်ကုန်တံပိုးကျဆင်းသွားမှာဖြစ်တယ်လို့ပုံမိုပြီးတော့ရှင်းပြနိုင်မှာလည်းဖြစ်ပါတယ်။ဒါကြောင့်တရုတ်နိုင်ငံကစားသုံးသူတွေအတွက်ပြည်ပကနေတင်သွင်းတဲ့ကုန်ပစ္စည်းတွေကတော့ဈေးတက်သွားပါလိမ့်မယ်။ကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးမားဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်ဈေးကွက်အခြေရင်သွားပြီးတော့ stock share ဈေးကွက်ကလည်းကမောက်ကမဖြစ်သွားခဲ့ပြီးတဲ့နောက်အခုလိုအပြောင်းလဲဆောင်ရွက်လိုက်တာဖြစ်ပါတယ်။ PNC ဘဏ်ရဲ့စီးပွားရေးလိလသုံးသပ်သူ Gus Fuchsia ကတော့အခုလုတ်လိုက်တဲ့ငွေကြေးလဲလှယ်မှုမူဝါဒပြုပြင်ပြောင်းလဲရေးကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးပြန်ပြီးတော့တိုးတက်လာပွဲရှိတယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ငွေကြေးကိစ္စကိုအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတော့သတ်မှတ်ထားတဲ့နှုန်းထက်နှစ်ရာခိုင်နှုန်းအတက်ကျခွင့်ပြုထားချက်ကိုတရုတ်နိုင်ငံတရုတ်နိုင်ငံရဲ့ပြည်သူ့ဘဏ် PBOC ကနေသတ်မှတ်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံလို့မြေပြင်ကနေဝင်ဟင်ပြစ်ဒုံးကျည်အပိုင်းစတွေကိုယူကရိန်းနိုင်ငံအခြေပိုင်းမှာမနစ်ကပြတ်ကျသွားခဲ့တဲ့မနစ်ရှားလေကြောင်းလက်ခီးစဉ် MH70 ကိုစုံစမ်းစစ်ဆေးနေသူတွေတွေ့ရှိခဲ့ပါတယ်။မလေးရှားလေကြောင်းလိုင်းပြတ်ကျမှုကိုရာဇဝမှုအဖြစ်စုံစမ်းစစ်ဆေးနေကြတဲ့ Belgium, Australia, Ukraine နဲ့မလေးရှားနိုင်ငံတို့ကစုံစမ်းစစ်ဆေးရမှုတွေအနေနဲ့ book အမျိုးအစားမြေပြင်ကနေဝေဟင်ပြစ်ဒုံးကျည်အပိုင်းအစတွေတွေ့ရတဲ့လေလို့ယူဆရတဲ့အပိုင်းအစအတော်များကိုတွေ့ရှိခဲ့ကြောင်း Dutch အစိုးရရှင်းနေတွေကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။MH17 ပြတ်ကျမှုမှာဘယ်သူတွေပါဝင်ပတ်သက်နိုင်တယ်လဲဆိုတာကိုရာဇဝမှုအဖြစ်အထောက်အထားပြနိုင်မှာဖြစ်တဲ့အတွက်အဲ့ဒီဒုံးကျည်အပိုင်းအစတွေဟာစုံစမ်းစစ်ဆေးရမှုတွေအတွက်အရေးပါတဲ့အစိအပိုင်းတွေအဖြစ်အစိုးရရှင်းနေတွေကရှုမြင်သုံးသပ်နေကြပါတယ်။အဲ့ဒီဒုံးကျည်အပိုင်းအစတွေဘယ်ကလာတယ်ဆိုတာကိုသိရှိနိုင်မှုအတွက်စုံစမ်းစစ်ဆေးရမှုတွေအနေနဲ့အဲ့ဒီပစ္စည်းတွေကိုစစ်ဆေးဖို့အတွက်နိုင်ငံကမှုကင်းဆိုင်ရာကြွန့်ကျင်သူတွေအပါအဝင်နိုင်ငံတကာကကြွန့်ကျင်သူတွေရဲ့အကူအညီတွေကိုတရားဝင်တောင်းခံသွားမှာဖြစ်တယ်လို့ဆိုပါတယ်။မလေးရှားလေကြောင်းလိုင်းဟာပြီးခဲ့တဲ့ဇွန်လပြီးခဲ့တဲ့နှစ်ဇွန်လ18ရက်နေ့ကပြတ်ကျသွားခဲ့တာပါ
။အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်အနေနဲ့တာဝန်ထမ်းဆောင်နေခြင်းအတွင်းသူ့ရဲ့ကိုယ်ပိုင်အီးမေးလ်လိပ်စာကတဆင့်ပေးပို့တရားဝင်စာတွေကိုအီးမေးလ်လိပ်စာကတဆင့်ပေးပို့လက်ခံရရှိတာတွေလုပ်ခဲ့တဲ့အတွက်အဲ့ဒီအီးမေးလ်တွေကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းထုတ်ဖော်ဝန်ခံတဲ့စာကိုတရားရုံးမှလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။အခုလိုလက်မှတ်ရေးထိုးခဲ့တဲ့စာကိုတင်းနယ်လာနေမှာဘိုးအစိုးရတရားရုံးမှတင်သွင်းလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆံမိုးဝေတို့ကကြင်ညာသွားတာပါ။အခုတော့သတင်းလွှာတွေကိုနားဆင်အောင်ပါရှင်။ပထမဦးဆုံးအနေနဲ့တော့တက်မတော်အရာရှိတွေအနေနဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့သတင်းကိုနားဆင်ရမှာပါ။မြမတက်မတော်ကဒုဘိုလ်ချုပ်ကြီးတွေအပါအဝင်ထိပ်ပိုင်းတက်မတော်အရာရှိကြီးတွေဒီရက်ပိုင်းအတွင်းအငိမ့်စားယူပြီး2015ရွေးကောက်ပွဲဝင်ဖို့ပြင်ဆင်လာတာဟာတက်မတော်ကလိုလားတဲ့အစိုးရတည်းရဲ့ပေါ်ပေါက်လာနိုင်ဖို့စစ်တပ်ဘက်ကကြိုတင်ပြင်ဆင်နေတာဖြစ်တယ်လို့နိုင်ငံရေးစစ်ရေးလေ့လာသူတွေကသုံးသပ်ပါတယ်။အခုလိုစစ်တပ်ရာရှိကြီးတွေပြီးခိုင်ဖြိုးပါတီကနေတဆင့်ရွေးကောက်ပွဲဝင်မယ်ဆိုတာကြောင့်ပြီးခိုင်ဖြိုးပါတီအတွင်းအင်အားပြိုင်ဆိုင်မှုတွေပိုကြီးထွားလာမယ်လို့လည်းသုံးသပ်နေပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ကိုညံဝင်းအောင်ကတင်ပြပေးမှာပါရှင်
။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဝင်ဖို့အတွက်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းစစ်တပ်ကနေအငိမ့်စားယူလိုက်ကြတဲ့တပ်မတော်အဆင့်မြင့်အရာရှိကြီးတွေထဲမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်ထိပ်ပိုင်းခေါင်းဆောင်အနည်းဆုံး3ဦးလောက်ကြံနေခဲ့တယ်လို့သတင်းတွေထွက်ပေါ်လာတာပါ။ဒီသတင်းနဲ့ပတ်သက်လို့စစ်ထောက်လှမ်းရေးအရာရှိဟောင်းတဦးလည်းဖြစ်ဝါရှင်တန်ဒီစီမြန်မာတန်မှုဟောင်းလည်းဖြစ်တဲ့ဘုံမှုအောင်လင်းထုတ်ကသူ့အမြင်ကိုပြောပါတယ
်ကျွန်တော်ပြရတဲ့လောက်ပြောရရင်တော့ဘုံချုပ်မှုကြီးမင်းအောင်လှိုင်ရှိမယ်ဗျာဒုတိယတမရကောင်ဝေးဦးစီးချုပ်ဒုတိယဘုံချုပ်မှုကြီးစိုးဝင်းရှိမယ်နောက်ကျွန်တော်မြင်လာတော့ကောင်ဝေးဦးစီးချုပ်ဒီလေပေါ့လေဘုံချုပ်ကြီးခင်အောင်မြင့်ဒီ၃ယောက်ကြံမယ်လို့ကျွန်တော်ကျင်ပါတယ်ခင်ဗျာ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒီနှစ်ကုန်အထိစစ်တပ်ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ပြည်သူကလူလားလာရင်သူ့အနေနဲ့သမ္မတတာဝန်ကိုထမ်းဆောင်ဖို့အစဉ်အသင့်ရှိတယ်လို့ပြီးခဲ့တဲ့လပိုင်းအတွင်းသတင်းမီဒီယာတွေကိုပြောခဲ့ပူးပါတယ်စစ်တပ်အရာရှိကြီးတွေအငိမ့်စားယူပြီးအခုလိုရွေးကောက်ပွဲဝင်လာတာဟာစစ်တပ်ကလူလားတဲ့အစိုးရတရက်ပေါ်လာနိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့လှုပ်ဆောင်ချက်အဖြစ်သူမြင်ကြောင်းဗိုလ်မှူးအောင်လင်းထုတ်ကအခုလိုသုံးသပ်ပါတယ်
ကျွန်တော်ရတဲ့ကတဲ့ချင်းမီဒီယာပြောရမယ်ဆိုရင်တော့ဒါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရင်လည်းရွေးကောက်ပွဲထက်တမ်းမတော်လူလာတဲ့အစိုးရဖွဲ့စည်းနိုင်ရေးကိုပဲလိုရွယ်ထားတဲ့အနေအထားရှိပါတယ်။ဥပမာပြားဒုတိယဗိုလ်ချုပ်ကြီးအောင်တန်းတွဆိုရင်လောက်ကင်မဲဆန်သားနယ်ကိုတို့ယာထားတဲ့တဘောမျိုးကျွန်တော်တွေ့ရပါတယ်။ရတဲ့ဗိုလ်ချုပ်ကြီးဖြစ်ဆိုရင်ကိုကိုကျွန်းကိုယာထားတဲ့အနေအထားတို့ကျွန်တော်တွေ့ရပါတယ်။အဲ့တော့ဒီနေရာဒီမှာတော့တို့ကျင်းတင်နိုင်လိမ့်မယ်လို့တို့တွေ့ပါတယ်။ဒီပုံကိုယ်တွေဒီနိုင်လာတဲ့အခါမှာအံရောရဲ့ဒါအမတ်အနေနဲ့တန့်ခိုင်ပွင့်မျိုးရဲ့မှာပါပါလိမ့်မယ်ဆိုတော့ဒီစစ်တပ်ကိုထောက်ခံမဲ့တန့်ခိုင်ပွင့်မျိုးရဲ့အမတ်တွေလည်းအများကြီးရှိပါလိမ့်မယ်အတီးအတွက်ကိုသူတို့ယူရပြီးတော့မှဒီတပ်ကတော်များများကိုတန့်ခိုင်ပွင့်မျိုးရဲ့ကိုထည့်လိုက်တဲ့နေရာမျိုးဖြစ်ပါလိမ့်ခင်ဗျာအဲသူတို့ရည်ရွယ်ချက်ပေါ့လေကျွန်တော်သိတဲ့လောက်ကတော့တံရောက25ရာခိုင်နှုန်းကအပြည့်အဝယာရီးသားပါအဲရွေးကောက်ခံတဲ့က26ရာခိုင်နှုန်းအဲဒါဆိုရင်57ရာခိုင်နှုန်းဖြစ်သွားပါပြီဒီလွတ်တော်ထဲမှာ57ရာခိုင်နှုန်းဖြစ်တဲ့အခါမှာဒါဆိုအဖွဲ့ပိုင်းကရှိပါတယ
်အငိမ့်စားယူလိုက်တဲ့အထက်မှာပါတဲ့ကာကွယ်ရေးဦးစီးချုပ်ရေးဘိုးချုပ်ကြီးသူရသက်ဆွေဟာရန်ကုန်တိုင်းကိုကိုကျွန်းကနေလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့နေပြည်တော်အတိုင်းဝိုင်းကြားသတင်းတွေထွက်ပေါ်နေပါတယ်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအခုလိုရွေးကောက်ပွဲဝင်ဖို့ပြည်ကံမျိုးပါတီတွေဝင်လာကြတဲ့အတွက်ပြည်ကံမျိုးပါတီအတွင်းအားပြိုင်မှုတွေပိုကြီးထွားလာမယ်လို့ဗိုလ်မှူးအောင်လင်းထွတ်ကသုံးသပ်ပါတယ်
အားလုံးကိုတော့တန့်ကြိမ်ပွင့်မျိုးရေးပါတီကလက်ခံတဲ့အနေအထားတော့မရှိပါဘူး။သူတို့စစ်တပ်ကလွှတ်တာရာကျော်လောက်လွှတ်တယ်လို့သိရပါတယ်။အခုလက်ရှိထဲမှာစင်းပေါက်တာတော့ လူ50 60 လောက်ပဲရှိတဲ့အနေမျိုးရှိတယ်အဲ့တော့တန်းခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ကလည်းဗိုလ်ချုပ်ကြီးသိန်းစိန်နဲ့ဗိုလ်ချုပ်ကြီးရွှေမိုင်းအားပြိုင်မှုရှိပါတယ်အဲ့တော့အဓိကကတော့ဒီစစ်တပ်ကထောင်ထားတဲ့ဒီတန်းခိုင်ဖွံ့ဖြိုးရေးပါတီကိုစစ်တပ်ဒိုလာတဲ့ပါတီဖြစ်အောင်သူတို့တည်ထောင်ခြင်းနဲ့အနေမျိုးဖြစ်ပါတယ်ခင်ဗျာတော့အားလုံးနဲ့တည့်တဲ့အချိန်ပဲဘူဂျိုကြီးရှေမန်းကိုလည်းတက်ကိုတက်စာပေါက်တဲ့လူဆိုပြီးတော့မှတရားဝင်ပဲပေါ်ပေါ်တင်တင်ဆွဆွဲထားတဲ့ညီတာမျိုးကြီးရှိနေပါပြီအဲ့တော့ကျွန်တော်တည့်တဲ့လောက်ကတော့တန်းခိုင်ဖွံ့ဖြိုးပါတီကညီလာခံလုပ်ပါလိမ့်မယ်အဒီညီလာခံမှာဘူဂျိုကြီးရှေမန်းရဲ့ရှင်နေကအဆုံးဖြတ်ပေးကောင်းပေးလာနိုင်ပါလေခင်ဗျာ
ပြည်ခိုင်မျိုးပါတီရဲ့စုံကြီးအရေးပေါ်အစည်းအဝေးပွဲတစ်ရက်ကိုဩဂုတ်လ12ရက်ဒီကနေ့ဗုဒ္ဓဟူးနေ့မွန်းလွဲတနားကြီးနေပြည်တော်မှာကျင်းပသွားမှာဖြစ်ပြီးသတင်းစာရှင်းလင်းပွဲလည်းပြုလုပ်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲဝင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းနိုင်တဲ့ရက်ကိုဩဂုတ်လ14ရက်နေ့အထိရက်တိုးပေးထားပြီးကိုယ်စားလှယ်အမည်စရင်ပြန်လည်ရုပ်သိမ်းခြင်းသူတွေကတော့ဩဂုတ်လ18ရက်နေ့နောက်ဆုံးထားရုပ်သိမ်းနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်မှာတွေ့ရပါတယ်ခင်ဗျာ
ကိုငံဝင်းအောင်ပြောပြသွားတာပါရှင်အခုတော့နောက်သတင်းတပုတ်အနေနဲ့ရေဘေးဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းကိုနားဆင်ကြည့်ရအောင်ပါရှင်။မြမရေဘေးဒုက္ခသည်တသန်းကျော်လောက်ထဲက၄သိန်းခွဲကိုအရေးပေါ်စားနပ်ရိက္ခာထောက်ပံ့နိုင်ဖို့စီစဉ်နေကြောင်းကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကမနေ့ကပြောကြားလိုက်ပါတယ်။အလားတူရေဘေးသင့်ဒေသတွေမှာလူသားချင်းစာနာကူညီမှုအနေနဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USA က American Dollar 6သိန်းလူသန်းသွားမှာဖြစ်တယ်လို့ကြေညာထားပါတယ်။မအင်ဂျင်နိုင်ကအကြောင်းဆောင်ကိုပြောပြမှာပါရှင်။
မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတာဟာနိုင်ငံရဲ့သမိုင်းမှာအဆိုးရွားဆုံးရေကြီးမှုသဘာဝဘေးအန္တရာယ်တွေကတစ်ခုဖြစ်တယ်လို့ WFP ကပြောပါရယ်လူပေါင်းတသန်းကျော်ရေဘေးသင့်ခဲ့ပြီးအဲ့ဒီထဲက40ရာခိုင်နှုန်းကျော်ဟာအရေးပေါ်စားနပ်ရိက္ခာထောက်ပံ့ဖို့အမြန်ဆုံးလိုအပ်နေကြောင်းလဲ WFP ကထုတ်ပြန်ကြေညာထားပါရယ်ဒါအပြင်စကိုင်းတိုင်းချင်းနဲ့ရခိုင်ပြည်နယ်အပါအဝင်ရေဘေးတံအဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေမှာWFP ရဲ့အရေးပေါ်ထောက်ပံ့ကူညီမဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရစ်ကအခုလိုပြောပါတယ်
WFP the World Food Program said today that it is working with government of Myanmar
ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အနေနဲ့အဆိုးရွားဆုံးရေဘေးဒဏ်ခံရတဲ့ဒုက္ခသည်ဥယျာဉ်၄သိန်းခွဲအတွက်အရေးပေါ်စားနပ်ရိက္ခာထောက်ပံ့နိုင်ဖို့မြန်မာအစိုးရအပါအဝင်အစိုးရမဟုတ်တဲ့ပြည်တွင်းက NGO အဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။တလားစာဆန်စီစာပဲဘူးနဲ့အခြားစီတုဘူးတွေပါဝင်ပါတယ်။ဒါအပြင်အချိုးကျခွဲဝေထားတဲ့ခွန်အားဖြင့်ဘစ်ကွတ်တွေကိုတပတ်စာရိက္ခာအနေနဲ့လည်းပို့ပေးနေပါတယ်။အခုဆိုရင်ဒုက္ခသည်2သိန်းကျော်အထိစားနပ်ရိက္ခာတွေကို WFP အနေနဲ့ပို့ပေးပြီးဖြစ်ပါတယ်။
အလားတူ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကရေဘေးသင့်ပြည်သူတွေအတွက် American Dollar 6သိန်းပိုးအကူအညီပေးမှာဖြစ်တယ်လို့ဩဂုတ်လ6ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထောက်ပံ့ရေးအစီအစဉ်နဲ့ပတ်သက်လို့ USAID ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
်။ The USA Agency for International Development announced $600,000
မြန်မာနိုင်ငံမှာရေဘေးကယ်ဆယ်ရေးပံ့ပိုးဖို့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့အနေနဲ့ USAID ကဒေါ်လာ6သိန်းအကူအညီပေးမှာဖြစ်ပါတယ်။ဒီရန်မုံငွေကနေကိုမန်ဆိုက်ကလုန်းနဲ့မုတ်တုံမိုးတဲထံမှုကြောင့်ရေဘေးသင့်တဲ့ဒေသတွေကဒုက္ခသည်တွေအတွက်စိတ်ချရတဲ့တောက်သုံးရေထောက်ပံ့ဖို့မိန်လာတန့်စင်ရေးနဲ့တကူရေတန့်ရှင်းရေးအသုံးဆောင်တွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေနဲ့တခြားအရေးကြီးလိုအပ်နေတဲ့ဆေးဝါးပစ္စည်းတွေကိုပို့ဆောင်ကူညီသွားမှာဖြစ်ပါတယ်။
မြမရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးနိုင်ငံတကာအသိုင်းအဝိုင်းကပါဝင်ကူညီနေရမှာဥရောပသမဂ္ဂကယူရိုငွေ၄သန်းခွဲဩစတြေးလျနိုင်ငံကဒေါ်လာ2သန်းတရုတ်နိုင်ငံကဒေါ်လာ3သိန်းအပါအဝင်အိန္ဒိယချင်းထိုင်းနိုင်ငံကထိုင်းဘီယင်အနေနဲ့ဘတ်5သိန်းစင်ကာပူကြက်ချီနီအသင်းကြီးကဒေါ်လာ3သိန်းစသဖြင့်လှူဒန်းခဲ့ကြပါတယ်လက်ရှိမြမအစိုးရအနေနဲ့တဘာဝဘေးရန်ရည်နဲ့ပတ်သက်လို့စီမံခန့်ခွဲမှုအပိုင်းမှာအားနည်းခဲ့ပေမဲ့အခုလိုနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီတွေကိုခွင့်ပြုပြီးပူးပေါင်းဆောင်ရွက်နေတာကိုကုလသမဂ္ဂနဲ့နိုင်ငံတကာကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။2008ခုနှစ်ကမြန်မာတမိုင်းမှာအဆိုးရွားဆုံးဘေးရန်ရည်ကြီးတစ်ခုဖြစ်တဲ့နာကစ်ဆိုင်ကလုန်းမုန်တိုင်းသင့်ဒုက္ခသည်တွေအတွက်အရေးစစ်အစိုးရဟာနိုင်ငံတကာရဲ့အရေးပေါ်အကူအညီတွေကိုမြန်မြန်ဆန်ဆန်လက်ခံဖို့နှောင့်နှေးကြံ့ကြာခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်မရှိခဲ့တဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။နာကစ်မုန်တိုင်းကြောင့် AR မြို့ဝကျွန်းပေါ်ဒေသမှာလူပေါင်း3000နဲ့ချီသေဆုံးပြီးတန်းနဲ့ချီအိုမဲအိမ်မဲဖြစ်ခဲ့ရပါတယ်။လက်ရှိရေဘေးဒဏ်ကြောင့်တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာရေကြီးရေရှမ်းခဲ့ပြီးလမ်းတံတားနဲ့ အိုးအိမ်လေယာဉ်အမြောက်အများဆုံးရှုံးပျက်စီးခဲ့တယ်လို့အချို့ရေပေးတဲ့နေရာတွေကိုသွာလာရေးပိတ်ဆို့နေစေဖြစ်တယ်လို့ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါ။ရေပေးဒုက္ခသည်တွေရဲ့တည်င်းအပြီးမှာတော့အခုတော့အိမ်နီးချင်းထိုင်းနိုင်ငံကိုသွားရောက်လည်ပတ်ဖို့ဗီဇာမလိုတော့တဲ့တည်င်းကိုနားဆင်ရမှာပါ။တရားဝင် passport ကင်ဆောင်ထားကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့မနေ့ကဩဂုတ်လ17ရက်နေ့ကနေစပြီးထိုင်းနဲ့မြန်မာကိုအပြန်အလှန်ခရီးသွားတဲ့အခါနိုင်ငံပြည်ဝင်ခွင့်ဗီဇာတောင်းဆရာမလိုပဲခရီးသွားလာခွင့်ရပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကထိုင်းနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေကနားလည်မှုစာချွန်လွှာ MOU လက်မှတ်ရေးထိုးပြီးနှစ်ပတ်အကြာမှာအခုလိုထိုင်းနဲ့မြန်မာအပြန်အလှန်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုတာဖြစ်ပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနဲ့မြန်မာကတရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့ထိုင်းနဲ့မြန်မာကိုအပြန်အလှန်ခရီးသွားတဲ့အခါမှာပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုမဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးတွေအနေနဲ့ပြီးခဲ့တဲ့လကုန်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာနိုင်ငံသဘောတူညီပြီးလက်မှတ်ရေးထိုးခဲ့ကြတာပါ။တရားဝင် passport ကိုင်ဆောင်ထားသူတွေဟာဩဂုတ်လ17ရက်နေ့ကနေစတင်ပြီးပြည်ဝင်ခွင့်ဗီဇာခွင့်ပြုချက်တောင်းစရာမလိုပဲခရီးထွက်လို့ရတဲ့အတွက်နိုင်ငံအပြန်အလှန်လည်ပတ်ဖို့လာကြတဲ့ခရီးသွားတွေစတင်သွားလာနေပြီဖြစ်ကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကတန်မတ်ဦးဝင်းမောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီလက်မှတ်ထိုးပြီးချင်းမိုင်မှာထိုးပြီးလက်ပတ်တွေအသက်ဝင်ဒီနေ့စပြီးတော့ဝင်နေတဲ့ဝင်နေကြပြီ။ဒီနေ့လည်းဝင်ထွက်တယ်ပြောပြနေကြပါပြီ
။ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရဲ့ထူးခြားချက်တွေကတော့ထိုင်းနိုင်ငံမှာ14ရက်သာနေထိုင်ခွင့်ရှိပြီးထပ်မံသက်တမ်းတိုးခွင့်မရှိပါဘူး။ထိုင်းနိုင်ငံကိုအလဲပတ်သွားမဲ့သူတွေဟာထိုင်းနိုင်ငံမှာမိမိတဲခုံမဲ့လိပ်စာကိုအမှန်အတိုင်းထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာနေထိုင်တဲ့လိပ်စာကိုလည်းထိုင်းလေစိတ်ကလွေမှုကြီးကြပ်ရေးဌာနမှာရေးပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုလာတဲ့အခါမှာရန်ကုန်မန္တလေးနေပြီးတော့နိုင်ငံတကာလေဆိပ်တွေကနေဝင်လာရင်တော့ဗီဇာမလိုဘူးလို့ဆိုပါရယ်အခုဗီဇာကင်းလွတ်ခွင့်ဟာလေရင်နဲ့ခရီးသွားတွေသာအကျုံးမှာဖြစ်ပြီးထိုင်းနဲ့မြန်မာနယ်စပ်လမ်းတွေကနေဝင်ထွက်ခွင့်တွေတော့မရှိဘူးဆိုပြီးမြန်မာတန်မတ်ဦးဝင်းမောင်ကဆိုပါရယ
်ဟိုဟိုလေကြောင်းပါပဲဟိုဒီဟိုဒီရပ်ဖို့ပါမယ်ဟိုအဲ့ဒီကနေပြောတော့ရပါလေဟုတ်ကဲ့ဒီတော့ဒီနေ့ရတာပုံဝင်တော့ဝင်တာပေါ့နော်ဗီဇာ3နဲ့ဝင်တဲ့ဒီဖိတ်ရှိတယ်ဗီဇာယူတည်တာနေတဲ့ရှိတယ်ပေါ့
အရင်တုန်းကတော့ထိုင်းနိုင်ငံကိုသွားရောက်ဖို့အတွက်ဗီဇာလျှောက်တဲ့အခါမှာပိုင်ဆိုင်မှုတွေပြရတာကြောင့်အလဲဖက်သွားမဲ့သူတွေအတွက်အခက်အခဲတွေတွေ့ကြုံနေရတယ်လို့လည်းထိုင်းနိုင်ငံကိုခရီးသွားနေကြတဲ့သူတို့ကဆိုပါတယ
်။သူကသူဟိုဟာလေပိုင်ဆိုင်မှုပြရတယ်လေရှိုးမနီးတွေမှာတို့ဒီမြန်မာပြည်မှာပဲကိုနေနေမယ်ပေါ့နော်။အလဲဖက်သွားတာပဲဒီနေ့ကျပြန်လာမယ်ဆိုတဲ့ပုံစံမျိုးကိုမှအိမ်နေရာတွေရှိတဲ့အကြောင်းပြရတယ
်။အရင်တုန်းကတော့ထိုင်းဗီဇာအတွက်ကတရားဝင်ကြီးကဒေါ်လာ40ဖြစ်ပေမဲ့ဗီဇာရဖို့အတွက်မြန်မာနိုင်ငံမှာမိမိတို့ရဲ့ပိုင်ဆိုင်မှုတွေပြရတာကြောင့်အတော်များများကတရားဝင်လမ်းနဲ့မလျှောက်ကြပဲပွဲစားတွေနဲ့သာလျှောက်ကြတဲ့အတွက်မြန်မာကျပ်ငွေ3,000ခွဲကနေ2,000လောက်ထိကုန်ကြတာမျိုးတွေလည်းရှိခဲ့ပါတယ်။အခုလိုဗီဇာကင်းလွတ်ခွင့်ရတဲ့အတွက်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဆေးဝါးကူတာမဲ့သူများ၊ဈေးဝယ်ထွက်မဲ့သူများ၊အလဲပတ်လာမဲ့သူများအတွက်အဆင်ပြေသွားမှာဖြစ်တယ်လို့လည်းခီးသွားတွေကဆိုပါတယ်။ထိုင်းနဲ့မြန်မာပြန်လည်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုဖို့ဒီလိုလုပ်ရတာဟာနိုင်ငံကြားကဘာလက်ခီးသွွားကုန်သွယ်ရေးနဲ့နိုင်ငံဆက်ဆံရေးကိုတိုးမြှင့်ဖို့အတွက်ဖြစ်တယ်ဆိုပြီးနိုင်ငံနိုင်ငံကြားရေးဝန်ကြီးတွေကဆိုပါတယ်။အခုဆိုရင်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတွားရောက်လည်ပတ်မဲ့သူများမြန်မာကနေထိုင်းကိုတွားရောက်လည်ပတ်မဲ့သူများဟာလေကြောင်းနဲ့သာ14ရက်ကြာဗီဇာမလိုပဲတွားလာလို့ရပြီဖြစ်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကနေမြန်မာပြည်ကိုမပြန်သေးပဲတခြားနိုင်ငံတွေကိုဆက်သွားမယ်ဆိုရင်လေလေကြောင်းနဲ့သာသွားလာလို့ရတယ်လို့ဆိုပါတယ်။နေဆက်လန်းတွေကကားတွေနဲ့သွားမဲ့သူများကတော့အရင်လိုပဲဗီဇာလျှောက်ရမှာဖြစ်တယ်လို့လည်းမြန်မာတန်ယုံကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှတည်င်းပေးပို့ထားရပါရှင်။အခုလိုထိုင်းမြန်မာအပြန်အလှန်ခရီးသွားဗီဇာမလိုတော့တဲ့တည်င်းအပြီးမှာတော့အခုတော့နေပြီးတော့အမြန်ကားလမ်းမတွေပေါ်မှာရင်တိုက်မှုတွေအကြောင်းကိုနားဆင်ရမှာပါ။နေပြီးတော့အမြန်ကားလမ်းမကြီးတွေပေါ်မှာရင်တိုက်မှုတွေကတော့အမြန်ကားလမ်းမကြီးရဲ့ချို့ယွင်းချက်တွေကြောင့်ဖြစ်တယ်လို့ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးဆိုင်ရာအမှုအကျင့်အားနည်းချက်တွေကြောင့်ဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောဆိုပါတယ်။ဒီရက်ပိုင်းအတွင်းမှာပဲနေပြီးတော့အမြန်ကားလမ်းမကြီးပေါ်မှာကားမောက်တာကြောင့်လူ9ဦးသေဆုံးပြီးယင်းပေါ်မှာလိုက်ပါတဲ့သူတွေအားလုံးတော့ဒဏ်ရာရခဲ့တာဖြစ်ပါတယ်။နေပြီးတော့အမြန်ကားလမ်းမကြီးပေါ်ကဘေးအန္တရာယ်ကင်းရှင်းဖို့ဘာတွေသတိထားဖို့လိုအပ်ပါသလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါရှင်
ဟုတ်ကဲ့ပါရှင် နေပြည်တော်အမြန်လန်းလို့အများကခေါ်ကြတဲ့ရန်ကုန်မန္တလေးအမြန်လန်းမကြီးပေါ်မှာဩဂုတ်လ၁၀ရက်နေ့ကရွှေလီဦးအမြန်ရင်နှစ်ပတ်လောက်လိမ့်ပြီးတော့ပက်လက်လန်သွားတဲ့အထိတိတ်မောက်ခဲ့တာအကြောင်းလူ9ဦးတို့ပွဲချင်းပြီးတေဆုံးခဲ့ရပြီးကားပေါ်မှာလိုက်ပါလာသူအားလုံးတို့ကိုလည်းစေယုံတင်လိုက်ရပါတယ်ဒီကားတိတ်မောက်မှုကိုပနာမစစ်ဆေးမှုတွေအရတော့ကားဆက်ချွတ်ယွင်းမှုဖြစ်တယ်လို့ယူဆတဲ့အကြောင်းစောက်လုပ်ရေးဝန်ကြီးဌာနနေပြည်တော်အမြန်လန်းပြင်ဆင်ထိန်းသိမ်းရေးအဖွဲ့ရဲ့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကပြောပါတယ
်အမှတ်တကတော့ထိန်းသိမ်းနိုင်တဲ့အမြန်နှုံးချက်ကနည်းနည်းပိုနေတဲ့သဘောတွေ့ရပါတယ်နံပါတ်1ကတော့ခုနပြောတဲ့ရုပ်ပြရဲ့ဘာလို့ဒီလမ်းဘေးလမ်းနေကျွန်းဘက်ကကားကထိုးသိမ်းသွားတဲ့ကိစ္စတော့တာယာပွင့်လို့တော့လည်းကောင်းဒါမှမဟုတ်လေဒီထိန်းသိမ်းနိုင်တဲ့တနည်းခုချွတ်ယွင်းသွားတော့လည်းကောင်းဒါမှမဟုတ်သူထိန်းနေတဲ့ကွန်ထရိုးရဲ့ဘက်ပေါ်မှာဒီလိုလိုဖြစ်ပြီးဖြစ်သွားလို့တော့တခုခုဖြစ်တယ်လို့ကျွန်တော်တို့ကခုလောလောဆယ်တော့ဒီကူအားပြင်တော့ပုံသက်ထားပါတယ
်အခုလို့နေပြည်တော်အမြန်လမ်းမကြီးပေါ်မှာခီးတဲ့တင်ကားတွေကိုပိုင်ကားတွေမကြခဏဆိုသလိုတိမ့်မှောင်နေပြီးဖွင့်လစ်ခဲ့တဲ့ခုနှစ်တာကာလအတွင်းမှာတည်ဆုံသူဟာရာဂဏန်းထိရှိခဲ့ပြီးဖြစ်ပါတယ်အခုလို့မတော်တဆမှုတွေဟာအမြန်လမ်းမကြီးရဲ့ပြစ်ချက်တချို့လည်းပါဝင်တယ်လို့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကပြောပါတယ
်ဒါတော့အင်ဂျင်နီယာဘိုင်းဆိုင်ရာနဲ့ပြောရရင်အမြန်လမ်းမကြီးမှာဖြစ်တဲ့ accident တွေဟာဘယ်လောက်ရာခိုင်နှုန်းပါတယ်ဆိုကျွန်တော်တို့ကရာခိုင် accident ဖြစ်တဲ့ root of root cause နဲ့တွေ့ရရင်တော့ 25% လောက်တော့ကျွန်တော်တို့ကပါရှိနေတာတွေ့ရတယ်။ဥပမာ cut ပြီး cut တင်မှာရုပ်တရက် cut ကိုကျွန်တော်တို့ကထင်းထင်းရှားရှား cut တွေပေါ်ပြနိုင်တာ၄နောက်တစ်ခုကညပိုင်း night vision မှာတခါတကြိမ်လမ်းမှာလမ်းကျွန်တော်တို့ဒီ track ပေါ်တော့ tracking ပျောက်သွားတဲ့ပုံစံမျိုးလေးတွေ visibility မကောင်းဖြစ်နေတာ၄အဲ့ဒါမျိုးလေးတဲ့အပြစ်ရအောင်တဲ့လေးဒီမှာ transition lane လေးတွေနည်းနည်းပျောက်နေရလေးတွေအဲ့ဒါမျိုးလေးတော့သွားတွေ့ရပါတယ်နောက်တစ်ခုကအဓိကလိုတော့ကျွန်တော်တို့ကဒီ road furniture ပေါ့ဗျာ road furniture ဒီလမ်းပေါ်မှာအမြန်မောင်းလို့ရတဲ့ကမ်းလမ်းတစ်ခုပေါ်မှာရင်မောင်းတယောက်အနေနဲ့ဒီတစ်ခါမှမမောင်းဘူးတဲ့ရင်မောင်းတယောက်အနေနဲ့ဒီ road navigation ကိုကြည့်ပြီးမှလွယ်လွယ်ကူမောင်းနိုင်အန္တရာယ်မောင်းနိုင်အောင်အတွက်ဒီ road furniture တွေကျွန်တော်တို့ရှားမှာတော်တော်လိုပါတယ်အဲ့ဒီပြောလေအခုလက်ရှိအနေနဲ့ကျွန်တော်တို့အခု US AID အစီအစဉ်နဲ့ဒီ10 km ကိုကျွန်တော်တို့ pilot project အနေနဲ့ကျွန်တော်တို့ဒီတောက်လိမ်ကြီးဌာနအင်ဂျင်နီယာတွေ pilot project အနေနဲ့ train လုပ်ပြီးမှဒါလက်ရှိကျွန်တော်တို့ installation လုပ်နေပါတယ
်တဖက်နှလန်းသွားနေပြီးတော့အမြန်လမ်းမကြီးကို2009ခုနှစ်ကမှဖွင့်လှစ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းလမ်းမကြီးတည်ဆောက်မှုရဲ့ပထမအဆင့်သာအပြီးသက်သေးပြီးအဝေးပြေးလမ်းအဆင့်သာရှိသေးတာမို့အမြန်ဆုံးအဆင့်မြင့်နိုင်ဖို့ကိုလည်းတင်ပြဆောင်ရွက်နေတယ်လို့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကပြောပါတယ
်ရန်ကုန်မန္တလေးအမြန်လမ်းမကြီးဟာအမြန်လမ်းမကြီးပြည်သူမတည်ဆောက်ရသေးပါဘူးကျွန်တော်တို့အနေနဲ့ကျွန်တော်တို့ကဖေ့စ်1ခေါ်တဲ့တဖက်နှလန်းသွားအဝေးပြေးလမ်း highway လမ်းအဆင့်နဲ့ရှိပါလိမ့်မယ်ခုလက်ရှိအမြန်လမ်းမကြီးဆိုတော့ဒါကို phase 2အနေနဲ့တည်ဆောက်ဖို့ကျွန်တော်ဒီ phase 1 PPG ကျွန်တော်ဆောင်ရွက်ခဲ့ပါဒါမဲ့ဒီနိုင်ငံတော်ချင်းကြီးကဒီ phase 2အဆင့်ရောက်အောင်ကျွန်တော်ရင်းနှီးမြှုပ်နှံဖို့ကနည်းနည်းလေးနောက်မြေးကြရတဲ့အဖြစ်ကြီးရှိခဲ့ပါတယ်ရှိတဲ့အတွက်ဒါကိုအမြန်လမ်းမကြီးနိုင်ငံတကာသိမြန်လမ်းမကြီးအဖြစ်ကျွန်တော်တို့ implementation လုပ်ရအောင်ဆိုမှာအဲနိုင်ငံတော်အနေနဲ့ရင်းနှီးမြှုပ်နှံဖို့နည်းနည်းကြံ့ကြံ့နေမှုအပိုင်းနေမှာဒီတိုင်းထားရင်တော့ဒါအမြန်လမ်းမကြီးဖြစ်ဖြစ်လိုအပ်နေတယ်နောက်တစ်ခုကပီပီကိစ္စနဲ့ပတ်သက်ပြီးလေရုပ်ဖာနီချာပီပီဖာနီချာလေးလိုအပ်တဲ့အတွက်ဒါတွေပုဂ္ဂလိကညီညီညွတ်နံမှုတောင်းရမယ်ဆိုကျွန်တော်တို့အနေနဲ့ဒီ2015နှစ်ထဲမှာပုဂ္ဂလိကညီညီညွတ်နံမှုနဲ့ဒါကိုအမြန်လမ်းမကြီးပြင်ပြအပြင်းပြင်းပြင်မယ်ဆိုကျွန်တော်တောင်းရနေပါတယ
်နေပြည်တော်အမြန်လမ်းမကြီးကိုအသုံးပြုသွားလာတာမှရောခီးသွားလာမှုမှာပါအန်ဒီယေကင်းရှင်းမှုအတွက်အကောင်းဆုံးကတော့ပြည်သူတွေအနေနဲ့ကားပေါ်မှာခပ်ပတ်ပတ်ထားတာလို့ဘေးကင်းလုံခြုံမှုဆိုင်ရာအမှုအကျင့်တွေမဖြစ်မနေလိုက်နာဖို့လိုအပ်တဲ့အပြင်ရင်းတွေရဲ့ကြံ့ခိုင်ရေးကိုလည်းပုံမှန်စစ်ဆေးရမှာဖြစ်တယ်လို့လည်းတိုက်တွန်းထားပါတယ်ရှင
်မတင်ကြီးထိုက်ပြပြသွားတာပါရှင် VOA American အတန်ရဲ့ဘုတ်ထူးနေမနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါသရရှင်များရှင် VOA American အတန်ကပုတ်ထူးနေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေရလိုင်းတုံမီတာ30နှစ်40 50 190တို့ကနေပြီးတော့လည်းတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာနဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာတော့ The Let Law ရေးကြီးနေတာကြောင့်လာမယ့်ရေကောက်ပွဲအပေါ်စိတ်ဝင်စားမှုရောဘယ်လိုရှိပါသလဲရှင်
ဆိုတော့ရေကောက်ပွဲပေါ်မှာစိတ်ဝင်စားဘူးလားဆိုတော့စိတ်ဝင်စားဘူးဆိုတဲ့အနေထားမျိုးတော့မရောက်ဘူးသို့တော်လည်းတကယ်တမ်းစိတ်ဝင်စားမှုရှိတဲ့ဘလောက်ဆိုအချိန်ပေးတဲ့ဘလောက်ပေးနိုင်မယ့်အနေထားမရှိတော့
ဘူးငါနဲ့ညာတိုင်းရဲ့လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်းပါရှင်အဘော်မပြတ်ဦးကျော်စံသားစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါရှင
်ရေဘေးတုံ့ပြန်ဆောင်ရွက်မှုအတွက်မြန်မာအစိုးရနဲ့စစ်တပ်ချီးကျူးခံရဆိုတဲ့ခေါင်းစဉ်နဲ့ Riders တရင်ဌာနရဲ့အရေးသားချက်ကိုဥစွာတင်ပြလိုပါတယ်။တိုင်းပြည်တွင်းဆိုးရွားတဲ့ရေဘေးကိုကင်တွယ်ဆောင်ရွက်ခဲ့တဲ့အတွက်မြန်မာအစိုးရနဲ့စစ်တပ်ဟာဆက်ဆက်ပါပါချီးကျူးခံနေရပြီးရခိုင်ဘေးဆိုးတို့ကဝေဖန်ခံရခဲ့မှုတွေကိုပယ်ဖြတ်နိုင်ဖို့တောင်အထောက်အကူဖြစ်စေခဲ့သလိုလက်မဲ့နိုဝင်ဘာရွေးကောက်ပွဲအတွက်ထောက်ခံမှုရရှိဖို့အတွက်ပါအထောက်ပံ့ဖြစ်လာပါတယ်။ရခိုင်လူပေါင်းတသိန်းခွဲသေဆုံးခဲ့ရတဲ့2008 Nagis မုံနိုင်တုံးကပြပအကူအညီကိုပယ်ချတာကယ်ဆယ်ရေးကိစ္စတွေမှာအချိန်ဆွဲကြန့်ကြာနေတာတွေအတွက်ကမ္ဘာတစ်လွှာကရှုတ်ချခဲ့ကြတာပါ2017မှာတက်လာတဲ့ပြုပြင်ရေးအစိုးရကတော့အခုပြပအကူအညီကိုချက်ချင်းပဲဖိတ်ခေါ်ဒုက္ခသည်တွေအတွက်အမှုအကာတွေချက်ချင်းတိဆောက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေကြောင့် Nagis Kalarunga ဝေဖန်မှုမျိုးကိုရှောင်လွှဲနိုင်ခဲ့ပါတယ်ရေသန့်လုပ်ငန်းတစ်ခုကရေကိုဒေသခံတွေစိတ်ချလက်ချသုံးစွဲရဲအောင်တမန်တော်ဦးသိန်းစိန်ကိုရိုင်းသောက်သုံးပြခဲ့တာလည်းတွေ့ရပါတယ်အစိုးရရဲ့ဒီလုံဆောင်ချက်တွေကိုကုလသမဂ္ဂကလည်းချီးကျူးခဲ့ပါတယ်။ဒါပေမဲ့လည်းဝင်းလန်ကောင်တီဆင်းရဲနွမ်ပါတဲ့ဒေသတွေစီကိုအာဏာပိုင်တွေမရောက်ပေါက်နိုင်တဲ့ကိစ္စကိုဝေဖန်ချက်တွေကတော့အများအပြားရှိနေသေးပါ။နာဂစ်ရုံကဆိုရင်စစ်တပ်ကတမင်းတကားဂယုမဆိုင်ဘဲနဲ့ပြစ်ထားခဲ့တယ်လို့တောင်လူခွင့်ရေးဆောင်ကြီးလေးလာရေးအဖွဲ့ကဆွဆွဲခဲ့ပါတယ်။အခုတော့စီဟန်ရင်တစင်ကရိတ်ခါအိတ်တချို့ကိုရှင်ပွဲရည်တဲ့ပြစ်ချခဲ့တဲ့အတွက်စစ်တပ်ကရှာကြပါပါတောင်းပန်လာတာကိုတွေ့ရတယ်စသဖြင့်ရေးသားထားပါခင်ဗျာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပြစ်ခံရဆဲရေးကိုဘာကြောင့်လက်မှတ်မရေးထိုးသင့်ဘူးလဲဆိုတဲ့ခေါင်းစဉ်နဲ့ Roland Watson ရေးသားချက်ကို The Nation သတင်းစာကထုတ်နှုတ်ပြီးတင်ပြလိုပါတယ်စစ်တပ်ကြောထောက်နှောက်ခံပြုအစိုးရနဲ့တိုင်းရင်းသားအင်အားစုတချို့ဆွေးနွေးမှုဆက်လက်လှုပ်ဆောင်သွားမယ်ဆိုပေမဲ့တနင်္ဂနွေအပြစ်ခတ်ရဆဲသဘောတူညီချက်မရရှိခဲ့ဘူးဆိုတော့ပြီးခဲ့တဲ့ပကပေါ်ထွက်ခဲ့တဲ့သတင်းဟာကြိုဆိုရမယ့်သတင်းဖြစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဒါဝိုလက်မှတ်ရေးတို့ဘုတိုင်းရင်သားအင်အားစုတွေဟာအပြင်းထန်ဖိအားပေးခြင်းခံနေရပါတယ်။ဖွဲ့စည်းပုံဥပဒေဖက်ဒရယ်ကိစ္စဒီမိုကရေစီရေးစတာတွေအတွက်အစိုးရဘက်ကလိုက်လျော့ဖို့အဆင်သင့်ဖြစ်မှတခါတိုင်းရင်သားတွေအပေါ်တိုက်ခိုက်မှုတွေရဆိုင်ပြီးအစိုးရတပ်တွေသူတို့နယ်မြေကဆုတ်ခွာသွားမှသာဆွေးနွေးမယ်လို့တိုင်းရင်းသားတွေကပြောသင့်ပါတယ်သူတို့ရတဲ့ရထိုက်တဲ့အခြေခံအခွင့်အရေးတွေကိုမစွန့်မလွတ်တာနဲ့ပတ်သက်ပြီးသဘောထားတင်မှသူတွေလို့အစိုးရဘက်ကသတ်မှတ်ဝါဒဖြန့်နေတာဟာတိုင်းရင်းသားတွေကနိုင်ငံရေးအရာစိုးရိမ်မယ်ဆိုရင်တော့စိုးရိမ်စရာပါဒါပေမဲ့လည်းဒါကိုလက်မှတ်ရေးထိုးလိုက်ရင်တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုစိတ်ကိုဆူဆူရော်ရော်ထိခိုက်စေပါလိမ့်မယ်အပြစ်ခတ်ရဆဲရေးကိုတိုင်းရင်းသားအင်အားစုတွေအခုနေသဘောတူလိုက်ရင်ထိုးစစ်ဆင်မှုတွေမရင်ကျင်းမှုတွေသက်ပြတ်မှုတွေရေကာတာတိဆောက်မှုတွေကြေးရွာရေလွှမ်းမှုမှုတွေဆက်လက်ဖြစ်ထွန်းနေတော့မှာပါသူတို့ရဲ့နယ်မြေတွေလက်မြေတွေအသိခံရပြီးတောင်တွေမှာတပ်တူတွေနေတူဖော်ကြမယ်သူတို့ဒေသတွေလည်းတော်ပြုံသွားပါလိမ့်မယ်ဆွေရွာတဲ့အခြေအနေအောက်မှာအလုပ်ကျန်းတွေလုပ်ကြရမယ်စက်ရုံအလုပ်ရုံတွေမှတပါတခြားပေါ်ထွန်းလာထိုင်စရာမရှိပါဘူးလို့ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအပြီးမှာတော့အခုတော့ဒေါ်လလတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရယ်ရှင
်ဒီနေ့မြန်မာတွေတင်ပြပေးမိ idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကA C H I L L E S Achilles ကတော့လူနာမည် H E E L heal ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ။ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထိတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာကြီးပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြည့်စုံပြည့်စုံဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးနေပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလအတန်းတင်ဆက်သွားတာဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာဖြစ်ပါတယ်ရှင်။ကိုအောင်လင်းဦးကစီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ထားပါတယ်ရှင
်။ဘရရှ်မြတ်မြာရွေးကောက်ပွဲကြီးကျင်းပဖို့လပိုင်းလောက်သာကျန်တော့တဲ့အချိန်မှာပဲမြန်မာတနေငံလုံးနှိပါရေဘေးဒဏ်ကိုအကြီးကျယ်ခံရပါတယ်။ဒီဘေးကြောင့်ရွေးကောက်ပွဲပေါ်မှာဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲ။ရေဘေးဒုက္ခကနေနလန်ထူနိုင်မှုကြိုးပမ်းနေကြရတဲ့မဲဆန္ဒရှင်လူတို့ကမဲပေးနိုင်မဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ဆိုရင်လဲဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရဖို့စီစဉ်ထားပါတယ်။ပထမဆုံးအနေနဲ့ပေါ့လေအခုတော်ရင်ညိုသိန်းတို့လဲဒီမြန်မာတနေငံလုံးနှိနှိဒီမှာရေလွှမ်းမိုးနေတဲ့အခြေအနေတွေကိုကြားသိနေရတယ်ဆိုတော့အခုလက်တလောအခြေအနေမှာဒီရွေးကောက်ပွဲအတွက်ဆိုရင်မဲဆန္ဒရှင်လူလူအနေနဲ့ဟိုရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုတိုင်းတာဘယ်လောက်ထိရှိနေလဲအခုချိန်မျိုးမှာ
ဟိုကျမကတော့လေဒီရေဘေးအသင့်နဲ့အဲဒေတာကိုတော့ကျမနှေးတိုင်းတော့မရောက်ဘူးပေါ့လေအခုကျမတော့ဒါမှမဟုတ်နှစ်ချိန်နောက်တော့ရောက်ဖို့တဲ့အနေထားရပဲဆိုလို့ရှိရင်တော့ဒီသူတို့ကတော်တော်လေးဟိုဂျာဒုက္ခကြီးကြီးမားမားနေရင်ဆိုင်နေရတာလေအဲ့တော့သူအသက်ရှင်ရည်ဖို့အတွက်ကိုအများကြီးရုန်းခံနေရတာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲပေါ်မှာတော့လုံးဝကိုစိတ်ထားမှုမရှိတာပေါ့နော်ဒါကတော့ကျမတို့ဒါမျက်နှာကိုတွေ့ပဲလေနော်အဲ့နောက်ပြီးတော့အဲ့လိုဒေသတွေမှာသွားပြီးတော့ကျမတို့ဒီညွတ်တော်ကိုစနယ်တွေကသွားပြီးတော့မင်းဆက်စည်းရုံးလာတွေဘာတွေလုပ်မယ်ဆိုလို့ရှိရင်တော်တော်လေးကိုဒါလူထုဘဝကိုမဆန္ဒရရောက်တယ်ပေါ့နော်ဒါကြောင့်မလို့ဒါကျမတို့ဒီဒီပြည်ခံတင့်တဲ့ဒေသတွေမှာဒါရွေးကောက်ပွဲလုံးမဲဆိုတဲ့ကိစ္စကိုတော့တော်တော်လေးကိုပြန်ပြီးတော့စဉ်းစားသုံးသပ်နေတယ်လို့ကျွန်မအထင်တယ်လေ
ဟုတ်ကဲ့ခင်ဗျာလူကောင်တဲ့ပါတီကဥရောမိုးစောရဲ့သဘောထားကိုလည်းဆွေးနွေးပြပါအောင်ခင်ဗျာအခုဒီလောက်ထိပေါ်လေကိုရေးကြည့်ပြီးလူတွေဒုက္ခရောက်နေတဲ့အခြေမျိုးဆိုတော့ဒီရွေးကောက်ပွဲအတွက်ကိုအကျိုးဆက်တွေကဘယ်လောက်ထိရိုက်ခတ်လာနိုင်လဲ
ဟိုဟာလေးသူတိုင်းနဲ့ပြည်နဲ့တိုင်းဒေသကြီးနဲ့ပြည်နဲ့တော်တော်များများမှာဒီစက်ခုကြော်လောက်မှာဒီကိစ္စတွေဖြစ်တာဆိုတော့ဒီကိစ္စတွေဖြစ်တာပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကဟိုကျွန်တော်တို့ပါတီရဲ့အနေနဲ့ဒီအခုကာလမှာဒီ ဘယ်လိုခေါ်မလဲ60လောက်တင်တဲ့ကိစ္စတွေမှာတော်တော်ကလေးကြီးဖြစ်တဲ့ဒီကိစ္စတွေ啊လေမဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ AI တိုင်းကတချို့ကျွန်တော်တို့60လောက်နေဒီဟိုဘောရှောက်လာတင်မှုကိစ္စတွေမှာမယူလေအတုတ်တို့ရေကြီးတို့မှာရေကြီးတို့အတုတ်တို့မှာဒီရေကြီးတဲ့ကိစ္စတွေဖြစ်နေတော့တော်တော်လေးကိုဟိုကလေးကြီးနိုင်တာကိုကျွန်တော်တို့တွေ့ရတယ်ဒီနေ့ဆိုမလုပ်ဖြစ်ဘူးပေါ့နော်အဲ့လိုအခြေအနေတော့ရှိတယ်ဆိုရေကဒါလောက်တိုင်းတာအထိမှာဒါလောက်မှာရေတွေကလုံးလုံးကျသွားမယ်ဆိုတာကလည်းနည်းနည်းခံမှန်းကျွန်တော်ခက်သေးတယ်ခက်တဲ့အနေထားတော့ရှိနေတာတစ်ခုပေါ့နော်ဆိုကျွန်တော်တို့ခုရင်ဆိုင်နေရတာကတော့တပြိုင်တည်းမှာကျွန်တော်တို့ပါတီဆိုရင်ပါတီငယ်ဖြစ်တယ်ဒီကဘခုရဲဘော်တော်တော်များများပါလေပဲများတော့ပြန်ဟိုတက်ကြလှုပ်ရှားသူတွေဖြစ်ကြတယ်ဒီကြီးနေကြတဲ့အခါကျဒီကိစ္စတွေမှာလည်းဝန်းဝန်းဆောင်ရတဲ့အနေထားတွေရှိတယ်ကြည့်တဲ့အခါကျတော့ခုနလိုပေါ့နော်ဒီဒီရေကောက်ပွက်နဲ့ပတ်သက်လို့ခုနလိုအခုဘောကန်ဒီဒိတ်ကိုတင်လာတော့ဘာလို့ကိစ္စတွေမှာကျွန်တော်တော်တော်လေးကိုကြက်ကြဲဖြစ်တာတော့အမှန်ပဲဒါသူတို့ရက်ကိုဖြတ်ပြီးရွှေ့ပေးထားလို့နည်းနည်းလေးသက်သာတယ်လို့ပြောရမယ်တိတ်ကများများပို့ပြီးတော့ရွှေ့ပေးနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပို့ပြီးတော့အဲလောက်အကန်ရလာပို့ပြီးတော့လွယ်ကူလိမ့်မယ်လို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာရေဘေးတံအစိုးရဆုံးခံတဲ့ဒေတာတခုဖြစ်တဲ့ဒီချင်းပြည်နယ်ကကျွန်တော်ဒီအကူအညီပေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ကူညီနေတဲ့ဒီ slide ကျုံလျန်းထောင်လည်းလေလိုင်းပေါ်မှာရောက်နေပါတယ်ကျွန်တော်ဆွေးနွေးပွဲအတွက်အဲ့တော့ကို slide ကျုံလျန်းထောင်ကိုလည်းကျွန်တော်မေးချင်ပါတယ်အခုရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လူတို့ရဲ့ရေကြီးတာတွေအကြီးကျယ်ဖြစ်နေတယ်ဆိုတော့လူတို့အနေနဲ့ဒီရွေးကောက်ပွဲဆိုတဲ့ကိစ္စကိုစဉ်းစားနိုင်မဲ့အခြေအနေရောရှိရလားကို slide ကျုံလျန်းထောင်ဟိုကျုံသွားတော့ဟိုလူတွေရဲ့သဘောထားတွေဘယ်လိုကြားရလဲခင်ဗျပြောပါဦး
ဟုတ်ကဲ့အခုလောလောဆယ်မှာသူပီတူရီနေနဲ့ကတော့ဒါအချိန်ကြီးအသေးရှင်ရေးကိစ္စလို့ဖြစ်နေတာပေါ့နော်လက်ရှိမှာတို့ဒီဟိုစားရေးတောက်ရေးအတွက်ဟိုတော်တော်ကြီးပူပန်နေရတဲ့အခုလက်ရှိမှာရေးပေါ်နေထားမှာဖြစ်နေတယ်ပြီးတော့ဒီရေးပေါ်နေထားကဟိုတကယ်လို့ကျော်လွန်လာနိုင်ခဲ့မယ်ဆိုရင်တော့မှဒီအင်ပြန်ပြင်ဖို့တို့လေတွေပြန်ဖို့တို့စတာတွေအတွက်လည်းတော်တော်ကြီးအချိန်ယူဖို့လုပ်ဖို့ရှိတာပေါ့နော်ဆိုတော့ရေကောက်ပွဲပေါ်မှာစိတ်ဝင်စားဘူးလားဆိုတော့စိတ်ဝင်စားဘူးဆိုတဲ့အနေထားမျိုးတော့မရောက်ဘူးသို့တော်လည်းတကယ်တမ်းစိတ်ဝင်စားမှုရှိတဲ့ဘလောက်တော့အချိန်ပေးတဲ့ဘလောက်ပေးနိုင်မဲ့အနေထားမရှိတော့ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာအခုဒီရွေးကောက်ပွဲကော်မရှင်ကတော့ဒီရေဘေးမှာဒီထောက်ထားစာရေးစာရမ်းတွေပျက်စီးတာတို့ပျောက်ဆုံးတာတို့ရှိလို့ရှိရင်ဒီသက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားပြီးမဲဆင်းထဲမှာပါအောင်လုပ်ဖို့နှိုးဆော်တာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီလိုအစီအစဉ်တွေရောဒီရွေးကောက်ပွဲအတွက်ဟိုလုံလောက်တဲ့အစီအစဉ်တွေဖြစ်နိုင်လားတော်ညညသိအမြင်ပြောပါဦးခင်ဗျာ
။အော်ဒီအစီအစဉ်တွေကတော့လေထိုက်တဲ့နဲ့ဟိုစီမံမှုတွေပေါ့နော်လုပ်တဲ့နဲ့ကိစ္စတွေပါပဲ။ဒါပေမဲ့ဒီထက်ပိုပြီးတော့လေကျွန်တော်တို့အများကြီးလုပ်เสียရတယ်ရှိသေးတယ်ပေါ့နော်။ဟောရုပ်ောက်ပွဲလာတော့မယ်ဆိုလို့ရှိရင်ဒါမင်းယုံလို့စီမံရတော့မယ်ပေါ့နော်။တခါဒါမဲစင်းရင်းနေလေနောက်ထပ်တစ်ချိန်ပေါ့ဒါထုတ်ပြန်စီမံပေးရမယ်ပေါ့နော်။အဲ့တော့မဲစင်းရင်းအောက်ခြေမှာပေါ့နော်မဲစင်းနေမှန်ကအောင်အချိန်မှအောင်လုံးဟိုတော်လေးမှန်ကအောင်လုံနိုင်နေဆိုအောင်ပေါ့နော်ပြဿနာမဲယုံကြီးဘလို့ပြန်တိဆောက်မလဲဆိုတဲ့ပြဿနာတွေလည်းရှိတယ်လေ။နောက်အဲ့ခါကျတော့ကျမတို့အများကြီးအောက်ခြေမှာကတော့အခက်အခဲတွေသိမ့်သိပေါက်ပေါ့လေကျမတို့ရှိတယ်။အဲ့တော့ဒီရေပေးတဲ့နဲ့ဒေသတွေမှာပြန်လဲထူထောင်ရေးလုပ်ငန်းတွေကလည်းမဖြစ်မနေလုပ်ရမှာလေ။ဒါရှုံနေဘဝတေချာတွေပြန်ရှင်းရမယ့်ကိစ္စတွေရှိတယ်။ဈာမကြီးဆိုင်ရာပြဿနာတွေအများကြီးလုပ်ရမယ့်ကိစ္စတွေရှိတယ်ဆိုတော့ဒီလိုပြန်လဲထူထောင်ရေးလုပ်ငန်းတွေကိုအချိန်ပြည့်နဲ့ချီပြီးလုံးဝမယ်ဆိုတဲ့အခါကျတော့ပေါ့နော်အဲ့လိုအချိန်မှာကျမတို့ကရွေးကောက်ပွဲကိုကျင်းပမယ်ဆိုလို့ရှိရင်ဒါကျမတို့လူလက်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာဖြစ်ပါမလားလို့ကျမတို့ဒါစိုးရိမ်ရတဲ့အနေအထားမှာရှိတယ်လေ။ဘာကြောင့်လဲဆိုတဲ့အခါကျတော့လူလက်ပြီးမျှတတဲ့ရွေးကောက်ပွဲဆိုတာကတန်တန်အချိန်မီပေါင်းမှာအချိန်မီမှာတောင်မှဒီလိုဝေးလံကောင်တီဒေသတွေမှာကဖြစ်ပုတ်ခဲရနေလေ။ဒါကြောင့်မလို့ဒီလိုကတ်ပေါ့နော်ဒီလိုမျိုးရှိပြီးဗန်တဲ့နေရာတွေမှာဖြစ်နေတဲ့ကာလဆိုတဲ့အခါကျတော့ဒီလိုကာလတွေမှာဆိုရင်ဒီလိုမျက်တာတဲ့တရားမျက်တာတဲ့ရုပ်ောက်ပေါ်ဖြစ်ဖို့အခြေအနေအခွင့်အလမ်းကအနည်းတာပေါ့လေဒီလိုနေရာမှာဒါအာဏာပိုင်ကြီးဘက်ကလည်းဒါအခွင့်အရေးယူမှုတွေဒါဖြစ်လာနိုင်တယ်လေနော်အာဏာရထားတဲ့ပါတီတွေနဲ့လည်းခင်ဒီခံပြီးလာနိုင်တယ်ပေါ့နော်ဒါကြောင့်မလို့ဒါကျွန်တော်တို့ဒီနေရာတွေကမဖြစ်မနေရုပ်ောက်ပေါ်ကိုရှေ့ဆိုင်ရမယ့်အနေအထားပဲ
โอเค
ညမှာတော့အဲ့လိုသုံးသပ်ပါလား
โอเคနောက်တစ်ခုဒီရေဘေးဒုက္ခသည်တွေကိုအခုဆိုလို့ရှိရင်တို့လိုအပ်နေတဲ့ထောက်ပံ့တွေကယ်ဆယ်ရေးအကူအညီတွေကဟိုတွားနေကြရတဲ့အခြေအနေမျိုးပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီလိုအကူအညီထောက်ပံ့တွေပေးပြီးတော့မဲဆွယ်စည်းရုံးတာလို့နိုင်ငံရေးအရာဒီအမျက်ထုတ်ခံနိုင်တဲ့အခြေအနေမျိုးတွေရောဟိုပေါ်ပေါက်လာနိုင်စရာအလားအလာတွေရှိလားဥပမာမျိုးဆိုသဘောထားပြောပါအောင်ခင်ဗျာ
ကျွန်တော်တို့အခုချိန်ထိတော့အဲဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်အဲဒီလက္ခဏာကျွန်တော်မတွေ့ရသေးဘူးဗျ။အဲတိုင်းပြည်လုံးကိစ္စဖြစ်တဲ့အခါကျတော့နိုင်ငံရေးပါတီတွေရဆိုရင် CSO တွေရပဲဖြစ်ဖြစ်ဟိုတခြားခုနလိုဟိုဒီတာမန်တွေကျောင်းသူကျောင်းသားတွေရတယ်ဆိုပြီးအားလုံးကအပြင်ထွက်ပြီးတော့ဒီရေးရေးအတွက်အလှခံပြီးတော့ဒီတန်းနိုင်ငံမှာပြည်သူတွေကိုဟိုတန်းဟိုရေးရေးဒုက္ခတွေတန်းနိုင်ငံမှာကယ်တင်ဖို့ကြိုးစားနေတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့အခါကျတော့အဲ့ဒီအပေါ်မှာဒီလူကတော့ပဲပါတီးရဒီလူကတော့ပဲပါတီးရဒီလူကတော့ပဲရဆိုရဲအမြင်နဲ့ကျွန်တော်သွားပြီးတော့ကြည့်မယ်ဆိုခက်လိမ့်မယ်လို့ကျွန်တော်ထင်တယ်လေကျွန်တော်တို့အဲ့လိုအခြေအနေတော့အခုချိန်နေအထိကျွန်တော်မျက်စိရှိမှတော့လည်းကောင်းကျွန်တော်ကြားတာတော့လည်းကောင်းအဲ့ဒီအနေထားတော့ကျွန်တော်မှတော့ဟိုကျွန်တော်မတွေ့သေးဘူးလို့ကျွန်တော်ပြောချင်ပါဟ
ုတ်ကဲ့နောက်တစ်ခုကဒီရေဘေးအတွက်အခုဆိုရင်တော့ဒီနိုင်ငံတကာဝင်ကူညီနေတာရှိတယ်နောက်ပြန်လဲထူထောင်ရေးအတွက်လည်းအစိုးရဟိုလောက်ပြင်မယ်ဆိုပြီးတော့အစိုးရရောဒီအကူအညီပေးအဖွဲ့အစည်းတွေဘက်ကလည်းပြင်ဆင်နေတဲ့အထန်တွေကျွန်တော်ကြားပါတယ်ဆိုတော့အခုကတော့ရွေးကောက်ပွဲမကျင်းပခင်မှာနှစ်လလောက်တော့အချိန်ရသေးတယ်ဆိုတော့ဒီရေဘေးသင့်လူလူအနေနဲ့စိတ်ပန်းရုပ်ပန်းဟိုပြန်ပြီးနလန်းဒီနှစ်လလောက်အတွင်းမှာဟိုထူထောင်ရေးအစီအစဉ်တွေနေအရာပြန်ပြီးနလန်းထူလာနိုင်တဲ့အလားအလာမျိုးရောရှိလားကျွန်တော်ဒီ slide ဂျုံလန်းတောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်မြင်မှာတော့ဒီနလန်းထားဖို့တော်တော်မလွယ်ဘူးဗျာဒါတော့ဥပမာကျွန်တော်နိုင်ဂျီလိုဟာမြေကြီးနေဆိုရင်တော့ခုနှစ်နှစ်လောက်ရှိလာပြီတချို့နေရာတွေမှာအရင်မိုင်းတောင်မရောက်သေးတဲ့နေထားတွေ့ရတယ်ပေါ့နော်ဒါတော့ကျွန်တော်တို့ data တွေဆိုရင်ငကိုတဲ့လမ်းပန်းဆက်သွယ်ရေးတော်တော်ချက်တယ်အခုမြို့နယ်အတိုင်းမှာကျွန်တော်ချင်းပြည်နယ်မှာကြီးလိုက်မယ်ဆိုရင်တံတားတွေပြတ်သွားတာတွေလမ်းတွေပြုတ်သွားတာတွေဟိုအိမ်တွေပြုတ်သွားတာတွေအများကြီးပဲပေါ့နော်ဆိုတော့အခုဒီအခုရရင်တော့မှယာယီစားဖို့တောက်ဖို့တော့အဆင်ပြေကောင်းပြေလိမ့်မယ်ဒါတော့မှပြည်ပြည်စုံစုံနဲ့ရွာလေးတွေအထိရောက်သွားဖို့ကတော်တော်ကြီးကိုမလွယ်ပါဘူးတို့ရဲ့ဒီတို့ရဘောပေါ့နော်တို့ရဒီအိမ်လေးပြန်တိဆောက်ဖို့တို့ပြီးတော့ဒီစာဝင်နေပြန်ပြေလည်အောင်လုပ်ဖို့ဆိုတော့ပြန်လေးထူထောင်ရတော့ကျွန်တော်ထင်တယ်ဟိုအနည်းဆုံးကျွန်တော်တို့ချင်းတော့မှဆိုအနည်းဆုံးဟို3-4နှစ်တော့အချိန်ယူပြီးတော့လုပ်မှပြန်ပြီးတော့ထူထောင်နိုင်မလို့ကျွန်တော်အနေနဲ့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီကျွန်တော်ဒေါက်တာရှင်တယောက်ပေးထားတဲ့ဘေးစာတစ်ခုကိုလည်းဟိုအလင်းတင်တော့ဖော်ပြခြင်းပါတယ်ဦးစိန်မောင်မိထီလာပေးပို့ထားတဲ့စာပါနန်းလောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့သူကမြန်မာနိုင်ငံတွင်တိုင်းဒေသကြီး12ခုလုံးမှာမြို့နယ်နဲ့ကျေးရွာအတော်များများမှာရေလွှမ်းခံနေကြရပါတယ်တဲ့ဆက်တွဲရေလမ်းကြောင်းများအသုံးပြုဖို့ခက်ခဲနေခြင်းအဆက်အသွယ်ပြတ်တောက်နေခြင်းရိတ်ခါပြတ်လတ်မှုနဲ့ယောဂဗျာတွေကြာနေခြင်းတို့ကြောင့်အရေးကြီးတဲ့အခြေအနေဖြစ်ပါတယ်တဲ့ဒီအခြေအနေကြောင့်လည်း2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်လိုအပ်ချက်တွေကိုအလင်းအမြန်စီစဉ်ဖြည့်ရှင်းဆောင်ရွက်မပေးနိုင်ဘူးဆိုရင်ရွေးကောက်ပွဲကိုအနည်းနဲ့အများဆိုသလိုထိခိုက်နိုင်မယ်တဲ့အထက်ကထိခိုက်လာမယ်ဆိုရင်ဇာတော့ရေပေးတင်ဒုက္ခတဲ့အများစုကြီးမဲဆန္ဒမပေးနိုင်မဲမပေးဖြစ်ကြရမယ့်အရေးပဲဖြစ်ပါတယ်တဲ့ဒီလိုဖြစ်ဖို့အရေးကိုအောက်ပါအချက်တွေနဲ့တွက်ဆမိတယ်ဆိုပြီးသူကအချက်၃ချက်ပေးထားပါတယ်ပထမအချက်ကတော့ရေပေးသင့်ဒုက္ခတွေများရွေးကောက်ပွဲကိုစိတ်မဝင်စားမဲပေးရန်စိတ်မပါတော့တဲ့အခြေအနေဖြစ်နေခြင်းကြောင့်၎င်းနဲ့နံပါတ်၂ကဆက်သွယ်သွားလာရေးလမ်းကြောင်းတွေပျက်စီးပြတ်တောက်နေပြီးမဲယုံတို့မလာရောက်နိုင်ဖြစ်နေ၍၎င်းနဲ့နံပါတ်၃ကတော့မဲဆန္ဒရှင်အမိစည်းရင်းများကကမောက်ကမဖြစ်စေပြီးကိုယ်တိုင်မဲမပေးနိုင်စေဖို့ပြက်ကွက်အောင်လှုပ်ဆောင်မှုလုံဆော်မှုတို့ကြောင့်လည်းကောင်းတဲ့မဲမပေးနိုင်မဲမပေးကြခြင်းဖြစ်နိုင်တယ်ဟုသူကထင်ပါတယ်တဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုတော့ကျွန်တော်ဒီရန်ကုန်တိုင်းလွတ်တော်ကိုယ်စားဒေါ်ညိုသွင်းကိုပဲကျွန်တော်ပြန်ပြီးတော့အလှည့်ပေးချင်ပါတယ်ဆိုတော့ဒေါ်ညိုသွင်းအမြင်ဘယ်လိုရှိလဲဒီရေဘေးဒုက္ခတွေအတွက်ပေါ့ဒီလွတ်ဒီရွေးကောက်ပွဲအတွက်ကိုအစဉ်သင့်ဖြစ်နေဖို့ဆိုရင်အစိုးရဘက်ပိုင်းကပဲဖြစ်ဖြစ်နိုင်ငံရေးပါတီဘက်ကပဲဖြစ်ဖြစ်ပေါ့လေဟိုဝိုင်းဝန်းပံ့ပိုးဖို့ကူညီဖို့ဒီနှစ်လအတွင်းမှာအစဉ်သင့်ဖြစ်နေအောင်ဆိုဘာတွေလိုအပ်ချက်တွေရှိနေလဲခင်ဗျ
ကိုနိုင်ငံတော်ဘက်ကတော့တကယ်ကိုပဲပေါ့နော်သမ္မတကြီးရဲ့အထူးတည်ထောင်ရန်မုံငွေတွေဝင်ခဲ့တော့မယ်။ကျန်တဲ့ဝန်ကြီးဌာနတွေကလည်းမိမိတို့ဝန်ကြီးဌာနအစီအစီရဲ့ပေါ့နော်ဒါအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်သတ်မှတ်ထားတဲ့ရန်မုံငွေတွေကိုတုံးမယ်ဆိုလို့ရှိရင်တော့ပေါ့နော် invite အားထိုက်လုပ်မယ်ဆိုလို့ရှိရင်တော့ဒါကဟိုဖြစ်နိုင်ခွဲရအကြောင်းရှိတယ်ပေါ့နော်ဒါပေမဲ့ကျမကတော့အဲ့လိုပေါ့နော်ဝန်ကြီးဌာနဘောင်းဆောင်ကဒီနာမည်နှစ်လအတွင်းမှာပေါ့နော်ဒီကောက်ပွဲတစ်ခုဖြစ်လာနိုင်ဖို့အတွက်ဒီဒေသကြီးကိုပြန်လည်ထူထောင်ရေးလုပ်ငန်းတွေဒီမိဌာနဘောင်းဆောင်ကလုပ်နိုင်မယ်လို့တော့ကျမကတော့မထင်ဘူးပေါ့နော်ကျမတို့အခုဒီသဘာဝဘေးအန္တရာယ်ကိုပြန်လည်တုံ့ပြန်မှုဘိုင်းမှာကျမတို့နိုင်ငံအနေနဲ့ဒါအကျိုးကျုံနေတာရယ်ပေါ့နော်ဒါနောက်ပြီးတော့ကျမတို့ရဲ့ဒီလိုကိုစီရန်နေရာကြီးကမတက်ကြွဘူးပေါ့နော်ဒါအရင်ဒီလိုကိုစီရန်နေရာကြီးအတိုင်းပဲကြွားနေတာရယ်အဲ့ဒီမှာဒါကျိုးနေစနစ်တွေညားနေတာရယ်ပေါ့နော်ကျိုးနေစနစ်အတိုင်းပဲသာအညာရာကိုဆောင်ရွက်နေကြရဲ့ကြောင့်မော်ဒီမနအတွင်းမှာတော့ဘလို့မှဒီဒီမိုကရေစီရန်လျာကြီးကဒီဒေတာကြီးတစ်ခုလုံးကိုပြန်လဲထူထောင်ဖို့ဆိုတာက လုံးမဒီမှာထင်နေဟိုဖြစ်နိုင်ကြတအားနေပါလေပေါ့နော်ဒီလူလူတို့အပိုင်းကလည်းဒီနှစ်လအတွင်းမှာပြန်ပြီးတော့ပေါ့နော်ရေကောက်ပွဲကိုပြန်လဲစိတ်ဝင်စားလာနိုင်တဲ့အခြေအနေဖြစ်ဖြစ်လာဖို့ပုံမှန်ပေါ့နော်ပုံမှန်အခြေအနေဖြစ်လာဖို့ဆိုတော့ဒါမလွယ်ဘူးလို့တော့ဒီမှာထင်နေလေ
ဟုတ်ကဲ့
ကျွန်တော်တို့ကျွန်တော်တို့ဒီဒေတာတွေမှာဒီလူလူတို့တကယ်ခံစားနေရတဲ့ဒုက္ခအပြီးပြီးကိုကျွန်တော်တို့ဒီအထက်လူကြီးတွေအာဏာပိုင်ဒီနိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့တကယ်ကိုပေါ့နော်စတောကုစလေလောင်းအနေနဲ့လောင်းနေနေဒီနေရာမှာအခြေဆိုင်နေထိုင်ပြီးတော့ပေါ့နော်တကယ်ဖြစ်နိုင်မဖြစ်နိုင်ကိုသွားပြီးတော့ပေါ့နော်ဒေသခံတွေနဲ့အတူတူပေါ့နော်တကယ်မိမိတို့ရဲ့အခြေအနေကိုကုံဆုံးရင်းနဲ့ပေါ့နော်ဖြစ်နိုင်မဖြစ်နိုင်ကိုကျွန်မကတော့သွားပြီးတော့ဟိုပေါ့နော်နေထိုင်ပြီးတော့တုံးသက်ပြန်လေတုံးသက်စီချင်လို့ပေါ့ကျွန်မရဲ့အမြင်အရဆိုရင်တော့ဒီနေရာတွေမှာကတော့ဘလို့မှအယူောက်ပွဲလုပ်ဖို့လို့လားဟာမသိလည်းမသိတော့ဘူးဘလို့မှလည်းမဖြစ်နိုင်ဘူးလို့တော့ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သုံးတန်နေနဲ့ slide ကြုံလျန်းထောင်အပြန်လှည့်ပေးခြင်းပါတယ်ဒီရေဘေးသင့်ဒေတာတွေမှာအခုချင်းတောင်ဆိုလို့ရှိရင်အစိုးရဆုံးခံခဲ့ရတယ်ဆိုတော့ဒီလိုနေရာမျိုးတွေမှာအဆင်သင့်ပြန်ဖြစ်ဖို့ဆိုလို့ရှိရင်အစိုးရဘက်ကပဲဖြစ်ဖြစ်ဒီနိုင်ငံတကာအတိုင်းဝိုင်းကပဲဖြစ်ဖြစ်နိုင်ငံရေးပါတီတွေဘက်ကပဲဖြစ်ဖြစ်ဘာတွေအရေးကြီးလှုပ်ပေးဖို့လိုမလဲ
ဆိုတော့ပထမဆုံးကတော့ဒီအစိုးရဘိုင်းကနေပေါ့နော်တော်တော်လေးကိုဖြည်းဖြည်းစီစီနဲ့ထွက်ဌာနတွေအကုန်လုံးပူးပေါင်းပြီးတော့လုပ်ဖို့လိုမယ်ပေါ့နော်ဒါဆိုရေကောက်ပွဲကော်မရှင်နေနဲ့ကအခုဒီလန်ဒတာတို့ပြင်မှုဆိုအခုပြင်လို့ရမှာမဟုတ်ဘူးဆိုတော့ဒီတက်ဆိုင်တဲ့ဌာနတွေပေါ့နော်ဌာနဆိုင်ရာတွေပြီးတော့ဒီပြီးတော့အနာပိုင်ဆင့်ဆင့်တွေပြီးတော့ခုနလိုဒီမဲယုံမှာတုံးမဲ့ဒီကြောင်းလို့ဖြစ်ဖြစ်စီးပီးခန်းတို့ဒါတွေအကုန်လုံးပြင်မှုဆိုတာမျိုးကတော်တော်လေးကိုအရှင်မြန်လုပ်ဖို့လိုမှာဖြစ်ပါတယ်အထူးသဖြင့်လန်ဒတာကအခုချက်ချင်းလုံးမှာဒီပါတီတွေစီယုံဖို့သွားလာဖို့ကိစ္စတွေ၊ကျန်တဲ့ကိစ္စတွေအကုန်လုံးကအဆင်ပြေမှာဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒါတွေအမြန်ဆုံးဒါကတော့ကျွန်တော်ထင်တယ်အဓိကအစိုးရအနေနဲ့လုပ်ဖို့လိုမယ်။ပြီးတော့ဒီအစိုးရကနိုင်ငံတကာဖွဲ့စည်းနေတဲ့ဒီအကူအညီပေးတဲ့လူတွေနဲ့ရှေ့တူမှာဒီကာလတူဒီအရေးပေါ်အကူအညီတွေစာဝတ်နေရေးပြည်လည်ဖို့ရေးအတွက်အဆင်မြန်ကူညီပေးဖို့တွေဟိုတော်တော်ကြီးကိုလိုလိမ့်မယ်ပေါ့နော်။ဒါတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါတီတွေအနေနဲ့ကလည်းတော်တော်တော့ဖြစ်ပါတယ်။ဘာဆိုသူတို့အနေနဲ့ကဒီလမ်းမဆက်တွေတော်တော်ပြတ်တောက်သွားတယ်။ဖြစ်စေစကားတွေလည်းတော်တော်ထက်တက်သွားတယ်။ဒီမှာကျွန်တော်တခုနည်းနည်းလေးပူပန်တာကဒီဥမာပါတီကြီးတွေအားသာဖို့ဖြစ်သွားမလားဆိုတဲ့ဟာပေါ့နော်။ရန်ပုံပူရှိတဲ့ပူသွားလာနိုင်တဲ့ဒါမှမဟုတ်ဘတ်ဂျက်ပူရှိတဲ့အဖွဲ့တွေကပူပြီးတော့ရောက်ပေါက်ပူများပြီးတော့အားသာဖို့တောင်ဖြစ်သွားမလားဆိုတဲ့ဆွေးနွေးပူပန်မှုလည်းတစ်ခါမှလည်းရှိပါတယ်။ပြီးတော့နောက်တစ်ခုကဒီတချို့ဟာတွေဆိုရင်တို့လေယာဉ်ပြန်မလုံနိုင်တော့တဲ့ခါကျမိသားစုဝင်တွေအတွက်ဒီမြန်မာပြည်တွင်းမှာပြည်တခြားနေရာမှာဖြစ်ဖြစ်ဒီအလုတ်သွားလုတ်ဖို့သွားလာတာတွေရှိလာနိုင်လေလာမဲ့ဒီမလလောက်အတွင်းမှာပေါ့နော်အဲ့ဒါတွေရှိဆိုရင်ဒီလူတွေကမေးပေးခွင့်ရတော့မှာမဟုတ်ဘူးအဲ့ဒီကိစ္စကိုလည်းထည့်ပြီးစဉ်းစားသွားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးရတဲ့ဒေါညိုသိန်းဦးအောင်မိုးစောစလိုက်ကြုံရန်တော့အားလုံးကိုကျေးဇူးတူတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတပတ်မှာနှစ်ကြိမ်အင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်ရှင်။သောရရှင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0932312555 လေးဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ပြီးခဲ့တဲ့လတုန်းကနိုင်ငံတကာ6နိုင်ငံနဲ့အီရန်တို့အကြမ်းရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုအတည်ပြုမပြုဆိုတာအမေရိကန်ကွန်ဂရက်လွှတ်တော်ကစက်တင်ဘာလကျရင်မဲခွဲပါလိမ့်မယ်။သမ္မတဥဘာမာကတော့ဒီသဘောတူညီချက်ကိုခက်ပြက်ပြက်ကာကွယ်ပြောကြားထားပါတယ်။အခုရင်ဆိုင်နေရတာဟာသန်တမန်နီလန်ကိုသုံးမလားစစ်တိုက်မလားဆိုတာကိုရွေးချယ်ကြရမယ့်ကိစ္စဖြစ်ပါတယ်။မနေ့ပြန်ဖြစ်ချင်မှဖြစ်မယ်နောက်ဆုံးလားအထီးကြခြင်းမှကြာမယ်လောလောဆယ်ဖြစ်နေတဲ့ကိစ္စပါလို့ခက်ပြက်ပြက်ပဲပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်လာမဲ့အရေးဟန်တာရမှာစီရင်နီဟာအခုသဘောတူညီချက်လောက်မထိရောက်ပါဘူး။အစ္စရေးနိုင်ငံကသုံးသပ်သူတွေအပါအဝင်သုံးသပ်သူတိုင်းကစီရင်ကိုသုံးရင်အီရန်နိုင်ငံရဲ့အစီအစဉ်ကိုနှစ်အနည်းငယ်လောက်ပဲဆိုင်ငံ့ထားစေမှာဖြစ်ပြီးဒါဟာအခုသဘောတူညီချက်အရကန်တာထားနိုင်မှုရဲ့တစ်စိတ်တစ်ပိုင်းလောက်သာရှိတယ်လို့ဆိုပါရယ်ဒီသဘောတူညီချက်အရပူတွဲဆောင်ရွက်ကြမဲ့ကိစ္စဟာနျူကလ িয়ার မပြန့်ပေါ်ရေးအတွက်စစ်ဆက်ရယူခဲ့ဘူးသမျှအခိုင်အမာဆုံးဖြစ်တယ်လို့လည်းဆိုပါရယ်ဘုံထုတ်လုပ်နိုင်တဲ့လမ်းကြောင်းတွေအလုံးကိုထောက်ပြဖြတ်တောက်ထားခြင်းအပြင်အီရန်နျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့အရေးကိုထာဝရဟန်တာသွားနိုင်မှာဖြစ်ပါရယ်ဒါ ဟာအမေရိကန်ပြည်ထောင်စုရဲ့အရေးကြီးတဲ့လူငုံရေးရည်မှန်းချက်တွေကတခုကိုခဲရခဲစစ်အပြင်မှန်ငံကျူပန်းခဲ့တဲ့တန်တမန်နီလန်နဲ့ရယူနိုင်လိုက်ကြပဲဖြစ်တယ်လို့လည်းအသံတားကဆိုပါတယ်။အီရန်နိုင်ငံနဲ့ပတ်သက်တဲ့ပြဿနာတွေအလုံးဟာနျူကလ িয়ার သဘောတူညီချက်နဲ့တင်ပြေလည်သွားမှာမဟုတ်ပါဘူး။လက်ရှိအီရန်ကိုအုပ်စိုးထားသူတွေဟာအန္တရာယ်ကြီးတဲ့ဖိနှိပ်ချုပ်ချယ်သူတွေဖြစ်နေပါတယ်။သူတို့အီရန်အနေနဲ့အကြမ်းဖက်ဝါဒကိုထောက်ခံအပြစ်နေတဲ့ကိစ္စလူခွင့်ရေးချိုးဖောက်တဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ဒဏ်ခတ်သွားမှာဖြစ်ပါတယ်။တရားမျှတမှုမရှိဘဲဖမ်းဆီးခံထားရတဲ့အမေရိကန်တွေလွှတ်ပေးဖို့အခိုင်အမာဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။အီရန်နိုင်ငံတချို့အစိပ်ပိုင်းတွေရဲ့အဆိုအရဒီသဘောတူညီချက်ဟာခံပြင်းဒေါသထွက်စရာရန်စတာဖြစ်တယ်ဆိုတဲ့အပြောအဆိုအပြုအမူတွေကိုလည်းသမ္မတဥပမာဆုတ်ချပါတယ်။ဒါပေမဲ့အင်အားကြီးနိုင်ငံဆိုတာလာရန်စတိုင်းစိတ်လိုက်မှမတုံ့ပြန်ရဘူး။အမေရိကန်ကြဆုံးပါစေဆိုရက်အီရန်သဘောထားတင်မာသူတွေကအော်ဟစ်နေတဲ့အသံဟာအီရန်ပြည်သူတွေအလုံးကသဘောတူညီတဲ့အယူဆမဟုတ်ပါဘူးအီရန်ပြည်သူအများစုဟာသူတို့အစိုးရကိုရန်စရာမရောက်တဲ့နီလန်နဲ့ပူအကျိုးရှိတဲ့နီလန်ကိုရွေးချယ်ဖို့တိုက်တွန်းနိုင်စွမ်းရှိခဲ့ကြပါတယ်ဒါကြောင့်လည်းအခုသဘောတူညီချက်ကိုရရှိလာတာပါဒီခွင့်ရေးကိုသူတို့အဆုံးချမှန်ခွင့်ကျုပ်တို့ပေးကြမှာဖြစ်ပါတယ်လို့လည်းအိုဘားမားကပြောပါတယ်ဒါဟာအောင်မြင်မယ်လို့အမှားကန်ချက်မရှိပါဘူး။သို့ပေမဲ့လည်းသူတို့ဘက်ကလက်ခံရင်ဒါဟာအီရန်နိုင်ငံအတွက်ကောင်းပါတယ်။အမေရိကန်ပြည်ထောင်စုအတွက်လည်းကောင်းပါတယ်။ပဋိပက္ခတွေထူပြောတဲ့ဒီဒေသအတွက်လည်းကောင်းတယ်လို့ကဘာကြီးတစ်ခုလုံးအတွက်လည်းအကျိုးရှိပါတယ်လို့သမ္မတဥပမာကပြောကြားသွားကြပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်။အခုထုတ်လွှင့်သွားတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါအောင်ရှင
်။ American နိုင်ငံအလဲပါ Missouri ပြည်နယ် Ferguson မြို့မှာဆယ်ကျော်သက်အရွယ်လူမဲတူကိုလူပြူရဲအရာရှိကတရက်နဲ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့တနည်းပြည့်နှစ်ပတ်လည်နေ့မှာပဲအကြမ်းဖက်ဆုပ်ပမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒုတိယနေ့အဖြစ်အကြမ်းဖက်ဆုပ်ပမှုတွေဇက်တိုက်ဖြစ်နေတဲ့အတွက်အင်္ဂါနေ့အထိအရေးပေါ်အခြေအနေကြေညာထားပါတယ်။လူဝစ်မြို့စိန့်လူဝစ်မြို့အလဲမှာဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတဲ့ပလင်းနေနဲ့ပြစ်ပောက်ခဲ့တဲ့အတွက်ဆန္ဒပြသူနှစ်ဒါဇင်လောက်ကိုဖမ်းဆီးလိုက်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။မြန်မာနိုင်ငံအတွင်းရေဘေးဒဏ်အစိုးရဆုံးရင်ဆိုင်နေရတဲ့ဘေးဒုက္ခရောက်နေသူတွေအတွက်မြန်မာနိုင်ငံထဲမှာရှိတဲ့လူမှုကူညီရေးအသင်းအဖွဲ့တွေကတိုင်းနယ်ဘက်ကနေဝိုင်းဝန်းကူညီလှုပ်ဆောင်ပေးနေကြတဲ့အချိန်မှာပဲနိုင်ငံကကအကူအညီတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းလိုအပ်တဲ့အကူအညီတွေကိုအသုတ်လိုက်ပို့ပေးနေပါတယ်။ရေးဝေးတာအစိုးရဆုံးခံခဲ့ရတဲ့ဒေသတွေကလူဦးရေ၄သိန်းခွဲနီးပါးအတွက်လိုအပ်နေတဲ့အကူအညီတွေကိုမြန်မာအစိုးရကုလသမဂ္ဂအေဂျင်စီဒေသခံလူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကဩဂုတ်လ၁၇ရက်နေ့ကတဲ့ဒီင်းထုတ်ပြန်ပြောကြလိုက်ပါတယ်ပေးပို့တဲ့ရေဘော်အကူအညီတွေထဲမှာတလားစာဆန်ကလဘဲစားသုံးစီစားနဲ့တချို့နေရာတွေမှာခွန်အားပြည့်စေတဲ့ဘစ်ကစ်မုန့်တွေပူငှားခဲ့တယ်လို့ဆိုပါတယ်အခုချိန်မှာတော့ဆန္ဒရိက္ခာပြင်တောက်သုံးရင်နဲ့ဆေးဝါးတဲ့ရေဘော်လိုအပ်နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့ငွေကြေးတံပိုးကိုတရုတ်ဘဟုဘဏ်ကအင်္ဂါနေ့မှာ200ခန့်လုံးရှော့ချလိုက်ပါတယ်ဒါကြောင့်နိုင်ငံရဲ့ပြပပို့ကုန်တံပိုးဈေးကျသွားမှာဖြစ်တယ်လို့ပုံမို့ရှင်းပြနေမှာဖြစ်ပါတယ်ဒါကြောင့်တရုတ်နိုင်ငံကစားသုံးသူအတွက်ပြပကနေတင်သွင်းမဲ့ကုန်ပစ္စည်းတွေဈေးတက်တက်တော်တော်မှာဖြစ်ပါတယ်။နိုင်ငံတကာကကွန်ပျူတာအတွင်းကနေသတင်းအချက်အလက်ကိုခိုးယူသူဟက်ကာတွေနဲ့အစုရှယ်ယာရောင်းဝယ်သူတွေကအတွင်းသတင်းတွေခိုးယူခဲ့ပြီးတရားမဝင်အမြတ်ဆွန်းဒေါ်လာတန်း100လောက်အထိရရှိအောင်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်ရရှိတွေကဆွဆွပြောကြားလိုက်ပါတယ်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇာဟာရာအဘူစိတ်ဖြစ်ပါတယ်။ကျမအနံလဖိုင်ပါ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုမနက်6:00နာရီနဲ့9:00နာရီအထိထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.